Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇူလိုင်လ15ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မူကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့သမရဟောင်းထရန့်ကိုသမရလောင်းအဖြစ်ရွေးချယ်မဲ့ Republican Party ညီလာခံဒီကနေ့စတင်ပါတယ်။သမရဟောင်းဒေါ်နယ်ထရန့်ကိုလောက်ကျန်ပြစ်ခတ်မှုအပေါ် NUG နိုင်ငံသားရေးဝန်ကြီးရဲ့သဘောထားထုတ်ပြန်ချက်Now Israel ကဂါဇာမှာဒီကနေ့လေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့ပါတယ်ဒီသတင်းတွေကိုတော့မဆွမွန်နဲ့အတူတင်ပြပေးသွားမှာခင
်ဗျ14ရက်ကနေစပြီးမှ14ရက်နေ့ထိပေါ့နော်ဒီနေ့ရက်အတွင်းဒီမှာတို့အပြည့်ထားတာဖြစ်ပါလေ
ဒါကတော့ဒီ TNL ဘက်ကနေပြီးတော့တအားအမျိုးသားလွတ်မြောက်ရေးတက်မတော်က MNDA လိုပဲ၄ရက်တာအပြစ်ခတ်ရက်ဆဲခဲ့တယ်ဆိုတာကိုသတင်းပေးပို့ချက်ထဲမှာအပြည့်အစုံနားဆင်ရပါမယ်ရှင်။ဒီသတင်းနဲ့အတူပဲအရခတက်တော်နဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်တောင်ပိုင်းတန်လဲငပလီကန်းကြီးတလျှောက်ဟိုတယ်စုံထဲမှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခတ်နေပါတယ်။မန္တလေးတိုင်းမရယာစင်ကူးနဲ့မိုးကုတ်တို့မှာတော့စစ်ကောင်စီတပ်နဲ့ PDF တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်နာရီကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တဲရောက်တဲ့ရင်တွေကိုကိုစော်ဝင်းလိုက်နေတူပြောပြပေးပါမယ်ရှင
်သမရဟောင်းဒေါ်နယ်ထရမ့်ကိုဒီသတင်းပတ်နောက်ပိုင်းပါတီကိုစားပြုသမရလောင်းအဖြစ်တည်ဝင်ကြေညာဖို့စီစဉ်ထားတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံဒီကနေ့ Wisconsin ပြည်နယ် Milwaukee မြို့မှာစတင်ကျင်းပပါမယ် Federal အစိုးရလုံခြုံရေးအရာရှိတွေကတော့ပြီးခဲ့တဲ့စနေနေ့မဲဆော့ဘွဲမှာဒေါ်နယ်ထရမ့်ကိုလှုပ်ကြံဖို့ကြိုးစားခဲ့သူနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေရှိနေသေးဖြစ်ပြီးစုံစမ်းစစ်ဆေးနေကြပါတယ်။ Republican Party ညီလာခံနဲ့ပတ်သက်လို့အစကတည်းကလုံခြုံရေးတင်းတင်းကြပ်ကြပ်ချမှတ်ဆောင်ရွက်ထားပြီးအစီအစဉ်တစုံတရာပြောင်းလဲမှုမရှိတဲ့အကြောင်းအခမ်းအနားစီစဉ်နေတိုင်းဆက်လက်ကျင်းပနိုင်ဖို့အဆင်သင့်ဖြစ်နေပြီလို့လုံခြုံရေးအရာရှိတွေကပြောပါတယ်။ဒေါ်နယ်ထရမ့်ကကြာသပတေးနေ့ကသူပြောမဲ့မေးခွန်းဟာသမရဂျိုးဘိုင်ဒန်ရဲ့မူဝါဒတွေကိုအဓိကအာရုံစိုက်တဲ့တကယ့်ကိုအရေးကြီးတဲ့အကြောင်းအရာတွေကိုပြင်းပြထန်ထန်ပြောဆိုဖို့အစကပြင်ဆင်ထားတဲ့အကြောင်းဝါရှင်တန်အက်ဇမိုင်းနာသတင်းစာကိုပြောပါတယ်ဒါပေမဲ့လည်းအခုတော့နိုင်ငံအတွင်းမှာအမျိုးသားညီညွတ်ရေးအတွက်ထက်သွင်းစော်ဩသွားမဲ့အကြောင်းပြောဆိုပါတယ်ဒီချိန်ဟာနိုင်ငံတစ်ခုလုံးတကဘာလုံးကိုတောင်းစူးစီးဖို့အခွင့်အရေးတစ်ခုဖြစ်တဲ့အကြောင်းမင်းကွန်းဟာအရင်နေ့ကသူပြောမဲ့မင်းကွန်းနဲ့အများကြီးပြောင်းလဲသွားပြီလို့လည်းထရမ့်ကသတင်းစာကိုပြောကြားခဲ့ပါတယ်ခင်ဗျာ
သမရဟောင်းဒေါ်နယ်ထရန့်ရွေးကောက်ပွဲမှာမဲဆွဲစည်းရုံးပွဲလုပ်နေတဲ့အချိန်ပြီးခဲ့တဲ့ဇွန်လ13ရက်နေ့စနေနေ့တုန်းကတနက်နဲ့လှုပ်ကြံပစ်ခတ်ခံခဲ့ရတာကတော့ဒီမိုကရေစီအတွက်ကောင်းတဲ့လက္ခဏာလို့မမြင်ပါဘူးလို့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်က VOA မြန်မာပိုင်းကိုသူ့ရဲ့သဘောထားပြောပြပါဗျ
။ရွေးကောက်ပွဲကမ်ပိန်းတွေလုပ်နေစဉ်ကာလမှာအခုလိုမျိုးဟိုအသက်အန္တရာယ်ကိုလှုပ်ကြံခံရဖို့ကျိုးစားတဲ့အမှုခင်မျိုးကြုံရတာတော့ဒီမိုကရေစီအတွက်လည်းကောင်းတဲ့လက္ခဏာလို့တော့ကျွန်မတို့မမြင်ပါဘူးဒါကြောင့်မို့လို့ဟိုရွေးကောက်ပွဲကြီးနောက်ဒီမိုကရေစီစနစ်တွေရှင်သန်နိုင်ဖို့လို့ဆိုလို့ရှိရင်ဒီ political violence ပေါ့နော်နိုင်ငံရေးကိုအကြောင်းပြုပြီးတော့ဖြစ်တဲ့အကြမ်းဖက်မှုတွေဟာအထူးသဖြင့်တကယ်ဒီမိုကရေစီ democratic institution တွေခိုင်မာနေပြီးသားအနိုင်ငံမျိုးမှာတော့မှဒီလိုဖြစ်နေတယ်ဆိုတာကကျမတို့ globally ပေါ့နော်ဒီမိုကရေစီကိုချိန်ချောက်နေတဲ့ချိန်ချောက်မှုတစ်ခုလိုပဲကျမတို့မြင်ပါတယ
် NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ပါရှင်ဒီလှုပ်ကြံပစ်ခတ်မှုကြောင့်တမရဟောင်းထရန့်ရဲ့နေရွက်ကိုရှက်ထိပြီးတော့ဒဏ်ရာရသွားတယ်လို့သူ့ရဲ့မဲဆွယ်စည်းရုံးဘွဲကိုတက်ရောက်လာတဲ့ပြည်သက်တဦးလည်းသေဆုံးပြီးတော့နောက်ထပ်နှစ်ဦးလည်းပြင်းထန်စွာဒဏ်ရာရခဲ့ပါတယ်ပစ်ခတ်ခဲ့တဲ့အသက်20အရွယ်တနတ်သမားကိုတော့လုံခြုံရေးတပ်ဖွဲ့တွေကပစ်ခတ်တုပ်တင်နိုင်ခဲ့ပါတယ်ဒီလိုဖြစ်စဉ်ပေါ်မှာနိုင်ငံတကာခေါင်းဆောင်တွေဘက်ကကြေညာချက်တွေအသီးသီးထုတ်ပြန်ပြီးတော့သဘောထားထုတ်ပြန်ပါတယ်ဒါနဲ့ပတ်သက်လို့မြန်မာစစ်ကောင်စီရဲ့သဘောထားကိုသိနိုင်မှုအတွက် VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အခုချိန်ထိတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးရှင်
သမရဟောင်းဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးပွဲအတွင်းတနတ်သမားရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားခဲ့တဲ့အငိမ့်စားမိသက်ဝန်တန်းကိုရီကွန်ပရီယာတိုအတွက်အောက်မေ့ပွဲအခမ်းအနားမနေ့ကပန်ဆယ်ဗေးနီးယားပြည်နယ်ဘတ်လာမြို့နယ်ကမိသက်တပ်ဖွဲ့မှ ဘဖလိုမိသားတပ်ဖွဲ့မှာကျင်းပပါတယ်မိသားအဆောက်အုံထိတ်မှာအနှက်ရောင်ဖဲကျိုးအနှက်တွေတက်ဆင်ထားပြီးကိုရီကွန်ပရာတိုတုံးခဲ့တဲ့မိသားဝတ်စုံနဲ့အသုံးဆောင်တွေကိုချိတ်ဆွဲထားပါတယ်စနေနေ့ကမက်ဆစ်စီအမွေအတွင်းပြစ်ခတ်ခဲ့တဲ့ထရမ့်ကိုလှုပ်ကြံမှုစူးစမ်းမှုအတွင်းကိုရီကွန်ပရာတိုတည်ဆုံပြီးတခြားနှစ်ဦးအပြင်းထန်ဒဏ်ရာရခဲ့ပါတယ်ပြစ်ခတ်ခဲ့သူဟာအသက်20အရွယ်သောမတ်စ်မက်သျူးခရုခ်ဆိုသူဖြစ်တဲ့အကြောင်း FBI ဖက်ဒရယ်အစိုးရအထူးစုံစမ်းရေးအဖွဲ့ဝင်တွေကပြောပါတယ်သူ့ကိုအခင်းဖြစ်ပွားတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့တွေကစနိုက်ပါနဲ့ပြစ်ခတ်တပ်ဖြတ်ခဲ့တာပါခင်ဗျာ
ဝစ်ကောဆန်ပြည်နယ်မယ်လ်ဝေါကီမြို့မှာတော့ဒီကနေ့စတင်ကျင်းပမယ့် Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံထဲမှာတော့တက်ကြွလှုပ်ရှားသူတွေကဆန္ဒပြပွဲတွေနဲ့ခြိတက်ပွဲတွေကျင်းပဖို့စီစဉ်နေပါတယ်။တရေသားဖြတ်ချခွင့်၊စီးပွားရေးမျှတမှု၊ရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့အရေးနဲ့ဂါဇာစစ်ပွဲအဆုံးသတ်ရေးတောင်းဆိုချက်တွေကိုအများကအာရုံစိုက်လိုက်မယ်လို့မျှော်လင့်ထားကြပါတယ်။အစောပိုင်းတုန်းကတော့ဒီမယ်လ်ဝေါကီမြို့ထဲမှာဆန္ဒပြခြိတက်မဲ့နေရာတွေနဲ့လမ်းကြောင်းတွေကိုရဲတပ်ဖွဲ့တွေနဲ့ညှိနှိုင်းတဲ့အခါမှာအဆင်မပြေမှုတွေရှိခဲ့ပေမဲ့ခုတော့သဘောတူညီချက်ရသွားပြီလို့တက်ကြွလှုပ်ရှားသူတွေရဲ့ညွန်ပေါင်းအဖွဲ့ကပြောပါရယ်။လေးရကြာကျင်းပမယ် Republican Party ကိုစားပြူသမရာလောင်းဖြစ်ကြွကျင်ညာမဲ့ဒီညီလာခံကိုတော့သမရာဟောင်းဒေါ်နယ်ထရန့်ကိုလှုပ်ကြံမှုစ조사တဲ့ပြစ်ခတ်မှုဖြစ်ပွားပြီးတော့48နာရီအတွင်းမှာစတင်ကျင်းပတာဖြစ်ပါရယ်။သူတို့ဒီတက်ကြွလှုပ်ရှားသူတွေဘက်ကတော့ပြစ်ခတ်မှုကသူတို့နဲ့မဆိုင်မဲနဲ့စီစဉ်ထားတဲ့အတိုင်းတောင်းဆိုတင်တာကိုတောင်းဆိုသွားမယ်လို့ပြောပြီးတော့ဒီညီလာခံကိုတက်ရောက်မဲ့သူကတော့3000လောက်ရှိမယ်လို့မျှော်လင့်ရပါရယ်ရှင်။
တဲ့ညပိုင်းမှာပါသားအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်ဗီအမေရိကန်တန်ခါနေတင်းလာနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာယူကရိန်းပစ်လိုက်တဲ့ drone ရဲ့22စင်းကိုသူတို့ဘက်ကပစ်ချနိုင်ခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ဇူလိုင်လ15ရက်နေ့မှာပြောပါတယ်။အဲ့ဒီထဲက drone ရဲ့15စင်းကို Brian Data 6စင်းကိုရုရှားလိုတင်ဖိထားတဲ့ Crimea Data နဲ့ Lipex Data မှာတစင်းအသီးသီးဂျာဗီယာပစ်ခတ်နိုင်ငံရဲ့အကြောင်းရုရှားကဝေးဝင်ကြီးဌာနကပြောပါတယ်ရုရှားနိုင်ငံကတ်စ်ဒေတာအတွင်းမှာလည်းယူကရိန်း drone ယာဉ်3စီးကိုပစ်ချနိုင်ခဲ့တဲ့အကြောင်းဒေတာအုပ်ချုပ်ရေးမှူးက Telegram လူမှုကွန်ရက်မှာရေးပါတယ်ယူကရိန်းစစ်တပ်ကလည်းသူတို့ရဲ့လေကြောင်းတိုက်ရုရှားတို့ရဲ့လေကြောင်းတိုက်ခတ်မှုတွေကိုသတိပေးချက်ဒီကနေ့ထုတ်ပြန်ပါတယ် Dnipro Trofts ဒေတာကိုရုရှားတို့က drone ယာဉ်တွေအမြောက်တင်နဲ့ပစ်ခတ်ခဲ့တာကြောင့်နေအင်တော်များများပျက်စီးခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ဒေတာအုပ်ချုပ်ရေးမှူးဆေဟီလီဆက်က Telegram လို့မှုကွန်ရက်မှာရေးသားပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသကလေကြောင်းကတိုက်ခတ်မှုတွေဒီကနေ့ဇူလိုင်လ15ရက်နေ့မှာပြုလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဒါဟာဂါဇာမှာဟမတ်စ်အဖွဲ့ရဲ့အကြီးတန်းခေါင်းဆောင်တဦးကိုပြစ်မှတ်ထားတိုက်ခတ်မှုအတွင်းမှာလူ60သေဆုံးပြီးတော့နောက်တစ်နေ့မှာဒီလိုတိုက်ခတ်မှုတွေဆက်ပြီးတော့လှုပ်လာတာဖြစ်ပါတယ်အစ္စရေးစစ်တပ်ကိုထိုးစစ်ဆင်မှုပြင်ဆင်နေတယ်ဆိုတော့အကြမ်းဖက်သမားတွေရဲ့အခြေခံအဆောက်အဦရှိတဲ့ဂါဇာကမ်းမြောင်အလယ်ပိုင်းဒေသကိုလည်းမြေပြင်စစ်ဆင်ရေးတွေထိုးစစ်ဆင်နေပါတယ်လို့အစ္စရေးကာကွယ်ရေးကပြောပါတယ်အစ္စရေးမှာပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဟာမတ်စ်အဖွဲ့ရဲ့စစ်ဖက်ဆိုင်ရာခေါင်းဆောင်တူဖြစ်တဲ့မိုဟာမက်ဒီဖ်ကိုထိမှန်ခဲ့ခြင်းရှိမရှိဆိုတာကိုတော့အခုချိန်ထိကွဲကွဲပြားပြားမသိရသေးပါဘူး။အစ္စရေးရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကြောင့်သူတို့ရဲ့ထိတ်တန်းခေါင်းဆောင်တူဖြစ်တဲ့ဒီဖ်တည်ဆုံးခဲ့ကြောင်းကိုအမည်မဖော်လိုတဲ့ဟာမတ်စ်အဖွဲ့အရာရှိကတော့အထောက်အထားတစ်စုံတရာပြနာမျိုးမရှိဘဲနဲ့ပြောဆိုနေပါဗါးဂါဇာမှာပြစ်ခတ်တိုက်ခိုက်မှုတွေရစားရင်းနဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကန်တွေလွတ်မြောက်ရေးအီဂျစ်ကာတာနဲ့အမေရိကန်ပြည်ထောင်စုတို့ကာလအတန်ကြာဆွေးနွေးညှိနှိုင်းနေကြပေမဲ့အခုချိန်ထိတော့သဘောတူညီချက်တစုံတရာမရသေးပါဘူးရှင်
ကမ္ဘာနဲ့တဝမ်းကလေးငယ်တွေကာကွယ်ဆေးထိုးနှုတ်မှုနှုံကြနေတဲ့အပေါ်ဆိုရင်ပူပန်ကြောင့်ကုလသမဂ္ဂကထုတ်ပြန်ပြောဆိုပါတယ်ကာယောဂမဖြစ်ခင်အချိန်ကနေနိုင်ရှင်ရင်ကမ္ဘာတဝမ်းကလေးငယ်တွေကာကွယ်ဆေးထိုးနှံမှုနှုံနှောင့်နှေးနေတဲ့အတွက်တန်းနဲ့ချီတဲ့ကလေးငယ်တွေဝက်သက်လူယောဂတွေကုဆက်ပြန့်ပွားနိုင်တဲ့အန္တရာယ်နဲ့ကြုံရတာကိုကုလသမဂ္ဂကသတိပေးထားတာပါကိုဗစ်ကာယောဂမတိုင်ခင်2019ခုနှစ်ကတကမ္ဘာလုံးကလေးငယ်76000ခန့်နှုန်းလိုအပ်တဲ့ကာကွယ်ဆေးထိုးနှံခဲ့ပါတယ်ကာယောဂကာလနောက်ပိုင်းကလေးငယ်တွေကာကွယ်ဆေးထိုးနှံမှုနှုံကျဆင်းခဲ့ပြီးတော့2022နဲ့2023ခုနှစ်အတွင်းကလေးငယ်တွေနဲ့ကလေးငယ်တွေရဲ့8400ခန့်နှုံဒါမှမဟုတ်ကလေးငယ်108တန်းစုံစုနာမိဂိုင်နဲ့ ကျညာ ချောင်းဆို ယောဂာ ကာကွယ်ဆေး 3 မျိုး ထိုးနှံခဲ့တဲ့ အကြောင်း ကုလသမဂ္ဂ ကျန်းမာရေး ဌာနက ထုတ်ပြန်တဲ့ အချက်အလက်တွေက သိရပါတယ် နိုင်ငံအတော်များများ ကလေးငယ်တွေ ကာကွယ်ဆေး ထိုးနှံမှုနှုန်း ကျဆင်းလာတဲ့ အပြင် ကာကွယ်ဆေး တစ်ခါမှ မထိုးရသေးတဲ့ ကလေးငယ် အရေအတွက်ဟာ 2019 ခုနှစ်က 12.3 သန်းရှိပြီး 2022 ခုနှစ်နဲ့ 23 ခုနှစ်တွေမှာ 13.6 သန်းကနေ 14.5 သန်းအထိ ကျဆင်းလာတယ်လို့ ကုလသမဂ္ဂရဲ့ တနင်္လာနေ့ ထုတ်ပြန်ချက်မှာ ဖော်ပြပါတယ် ကမ္ဘာတဝန်း ကလေးငယ် 6.5 သန်းဟာလေ နှိုးစုအရွယ်နဲ့အစောပိုင်းကလေးဘဝမှာလုံလောက်တဲ့ကာကွယ်ဆေးတွေကိုအပြုအဝမထိုးနိုင်ခဲ့တာကိုလည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါပြင်ကာကွယ်ဆေးမထိုးရသေးတဲ့ကလေးငယ်ဥယေထက်ဝက်ကျော်ကလုံခြုံမှုနယ်ပါးပြီးအာဟာရနဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုလှန်လန်းမမိနိုင်တဲ့ပဋိပက္ခဒဏ်ခံနေရတဲ့နေရာတွေကဖြစ်တာကြောင့်ကာကွယ်နိုင်တဲ့ယောဂါတွေကူးစက်ခံရနိုင်ခြေပိုများတဲ့
င်မြည်ရဲကိုမျောပါသွားတဲ့ဘတ်စကား20နဲ့ကတေဆုံးလူအလောင်း11လောင်းကိုဆက်ယူရထားတယ်လို့ကယ်ဆယ်ရေးတွေကဒီကနေ့တနင်္လာနေ့မှာပြောပါရတယ်။မြည်ရဲနဲ့မျောပါသွားတဲ့ဘတ်စကားတွေကတော့နီပေါနိုင်ငံရဲ့မြို့တော်ခတ်မန်ဒူကနေတောင်ပိုင်းဒေသကိုပေါက်တဲ့အဝေးပြေးလမ်းမကြီးပေါ်ကစီမလ်တာမြို့နာအရောက်မနက်3နာရီလောက်မှာမြေပြိုမှုနဲ့ကြုံခဲ့ရတာပါ။နေရာအနက်မှာလိုက်ပြီးတော့ဆက်ယူရရှိထားတဲ့ရုပ်အလောင်းတွေက9လောင်းကိုတော့ဘသူဘဝဖြစ်တယ်ဆိုတာကိုရှာဖွေဖော်ထုတ်နိုင်ခဲ့ပြီးတော့သက်ဆိုင်ရာမိသားစုဆွေမျိုးတွေကိုဆက်သွယ်ထားကြောင်းကိုအစိုးရတာဝန်ရှိသူတွေကပြောပါရတယ်။ကျန်တဲ့၄ဦးကတော့ဘတ်စကားထဲမှာမျောပါလို့တေဆုံတာလားမြေပြိုပြီးတော့တေဆုံတာလားဆိုတာကိုတော့တိတိကျကျမဖော်ထုတ်နိုင်သေးပါဘူးရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရှမ်းမြောက်မှာ၄ရက်တာအပြည့်ရက်လိုက်ပေးမဲ့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန် MNDA အဖွဲ့အပြည့်အဝထိန်းချုပ်ထားတဲ့လောက်ကင်မျိုးကိုစစ်ကောင်စီကမနေ့မနက်ပိုင်းတုန်းကလေကြောင်းကနေစပြီးတော့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်လို့ MNDA ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ညီနောင်မဟာမိတ်အဖွဲ့တွေကရှမ်းမြောက်ဒေသမှာ၄ရက်တာအပြည့်ရက်တဲ့ဆိုတာကိုကြေညာချိန်မတိုင်ခင်လေးမှာပဲစစ်ကောင်စီဘက်ကအခုလိုမျိုးလေကြောင်းနဲ့တိုက်ခိုက်တာဖြစ်ပါတယ်။လက်ရှိမှာလဲလာရှိုးနဲ့ကြောင်မဲမျိုးတွေမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ရှမ်းမြောက်ဒေသကစစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းခံမောင်ပြောပြပေးပါမယ်
။ရှမ်းမြောက်ဒေသမှာစတင်ခဲ့တဲ့တစ်တုံညာနှစ်ကုန်စစ်စီပထမပိုင်းအပြီးကိုကန် MNDA ရဲ့ထိန်းချုပ်မှုအောက်ကိုလုံဝရောက်ရှိသွားတဲ့လောက်ကိုင်းမျိုးကိုစစ်ကောင်စီကတနင်္ဂနွေနေ့စောပိုင်းမှာလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား2ဦးသေဆုံးပြီးအနည်းဆုံးလူ2ဦးထိခိုက်ဒဏ်ရာရခဲ့တဲ့အပြင်နေအဆောက်အဦတွေပျက်စီးထိခိုက်ခဲ့တယ်လို့ MNDA ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတော်တွင်ရှမ်းမြောက်ဒေသမှာ14ရက်ည12နာရီကနေ18ရက်ည12နာရီအထိအပြည့်ရထားမှာဖြစ်ကြောင်း MNDA ကိုကန့်တက်ကကြေညာထားတာဖြစ်ပါတယ်။ရှမ်းမြောက်ဒေသမှာ MNDA ထုတ်ပြန်ထားသလို4ရက်တာအပြည့်ခတ်ရက်စဲထားကြောင်းတာအန်မျိုးသားလူမျိုးရေးတက်မတော် TNLA ပြန်ကြားရေးတာဝန်ခံလွေးရည်ဦးက VOA ကိုပြောပါတယ
်။ MND ပြောတဲ့အချိန်မှာပဲကျွန်မတို့ဘက်ကလည်းဒီ14ရက်ကနေစပြီးမှ14ရက်နေ့ထိပေါ့နော်ဒီ၄ရက်တာအတွင်းကျမတို့အပြည့်ရထားတာဖြစ်ပါလေအဓိကတော့ဒီတရုတ်နိုင်ငံရဲ့ဒီမြန်မာနိုင်ငံနဲ့ပတ်တော်မှာစီးပွားမှုဒီမှာတို့ကလည်းတုံ့ပြန်ပြီးတော့မပူပန်ဆက်တာဖြစ်ပါလေ
ဒီလိုအပြည့်ရထားပေမဲ့စစ်ကောင်စီဘက်ကတိုက်လာရင်ပြန်ခုခံတိုက်ခိုက်မှာဖြစ်ကြောင်းနဲ့အပြည့်ရနေမီဟာရှမ်းမြောက်ဒေသအတွင်းသာဖြစ်ကြောင်းသူကပြောပါတယ်လက်ရှိအချိန်ထိတော့လာရှိုးမြို့မှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီမနက်မှာတိုက်ပွဲဆက်လက်ပြင်းထန်နေတာနဲ့ပတ်သက်လို့လာရှိုးမြို့ကတူက VOA ကိုပြောပါရယ်
။ဝင်းနဲ့တော့အင်္ဂါရကိုပဲအချမ်းရေဒီဟုတ်မှုတွေပဲအချမ်းကိုအာဟုတ်ပဲတူတက်လာတာ။အဒီကောင်တက်လာတော့ဒီကနေချတာဟောဒီကျွန်တော်ရက်ကွက်ကကိုပပလေလေကုန်နေတဲ့ကြီးကြီးစင်သားတော့လမ်းပြည့်ဟောဝါလေဒရုန်းနဲ့ချတာဟိုဘက်ချတာပေါ့ဟိုဘက်ဒရုန်းတွေပေါ့ဝန်တော့ဟိုဘက်တည်းဒီဘက်စေချလိုက်တဲ့ဟာဆိုကျွန်တော်မြင်ရတယ်လားချတော့တိုင်ပဲကြားတာအာတကုံချတာမနေ့ကတော့အဲ့ဒါဖဲနာဂျိုလီချဂျက်ဖိုင်တာလေးလာခြေတော့တယ်လေအခုလေချနေရပဲအခုလေပေါ့ပွဲနေသူတို့ပြောပြည့်ရဲ့ပြီးပါညာလို့တာပဲအခုလေချတာပဲဒရုန်းတစ်တိုင်းနဲ့တွေ့နေကြတယ်
ကျောင်းမဲမြို့မှာတော့တိုက်ပွဲတွေမင်းညားကစတင်ပြီးအခုထိဖြစ်နေကြောင်းနဲ့ကျောင်းမဲမြို့အတွင်းလက်လက်ကြီးကြီးကြတာကြောင့်အရက်သားထိခိုက်တာတွေရှိကြောင်းကျောင်းမဲမြို့ကတူကပြောပါတယ
်မင်းညား9နာရီလောက်ရက်ဖြစ်တဲ့ဟာသူရတိဖြစ်ပြီမင်းညားဖြစ်တဲ့ဟာတော့သူတို့ဒီတစ်သက်ဆက်ဆက်ဖက်အလို့ဖြစ်ကြဒီနေ့ကျတော့အမ လူတွေရောထွက်ကြတယ်ကိုယ့်ဘက်မှာရောကြားတယ်အဲတကွယ်နဲ့အောင်ကြီးရှစ်ပါးနာလေးတွေရောကြားတယ်အဲမျိုးတွေပေါ့မျိုးတွေဟုတ်ခီခိုက်တာကကျွန်တော်တိတလောက်က၃လောက်ပဲရှိအောင်အကြီးမဟုတ
်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ခမာယာ900ဟာလာရှိုးရှစ်တောင်ပဲချမ်းမှာတရှိပြီး900ခွန်တရင်အနီးကလူနေရက်ကွက်တွေကိုလည်းနေရာရွှေပြောင်းခိုင်းထားကြောင်းနဲ့လာရှိုးမြို့မှာလောလောဆယ်မြို့လူတို့ရဲ့ဆယ်ပုံပုံ၃ပုံလောက်သာကြန့်ရှိတော့ကြောင်းပြောပါတယ်တခြားလာရှိုးမြို့ကန်တို့ကလည်းဒီနှစ်ရက်မှာတိုက်ပွဲပိုပြင်းထန်လာနေကြောင်းနဲ့အပြည့်ရဆဲထားတဲ့ရက်ပိုင်းအပြီးတိုက်ပွဲတွေပိုမိုပြင်းထန်လာနိုင်တာကြောင့်လက်ရှိလာရှိုးမြို့မှာကြံနေသူတွေပါတင်းချောင်မှုပြင်ဆင်နေကြောင်းပြောပါတယ
်။အေး900ခွန်ထက်မှာတော့ချတာတချို့အင်းတော့မီးတော့ဟုတ်ပထမတော့ဒီလက်နဲ့ငယ်နဲ့အရင်ပြစ်တယ်ပြစ်ပြီးမှဒီဆက်တနာရီပါဝင်တယ်နော်မလက်နဲ့ကြီးအပြန်အထုတ်ရတော့တွေ့တယ်။ပိုကြလာတဲ့ခုနဲ့ရှိပိုကြလာအမကြီးချစ်တယ်ဟုတ်ကဲ့ကမန်ဟာဒီလေတော်ရင်ဒီဒီသူအမြန်ထွက်ခါရှင်တဲ့တဘောမျိုးပေါ့နော်အဲဒီမှာကြာနေတဲ့လူတွေကျွန်တော်တို့မနေ့ကတည်းကတော့သွားလို့ရများတယ်ပေါ့ဆန်နေတဲ့ပြပါပြီရှိတာလေဖားခဲ့ကြတော့သွားလို့ရရှိဒီတက်ပူဆိုးမှာကျွန်တော်ကမန်ဟာ
မနေ့ကတော့ရှမ်းကျောင်းအနီးလက်နက်ကြီးကြတာကြောင့်အငိမ့်စားဆရာဆရာမနှစ်ဦးလက်နက်ကြီးစားထိမှန်တာရှိကြောင်းနဲ့မစိုးရိမ်ရကြောင်းပြောပါတယ်မိုးကုံမျိုးဘက်ကဒီအပိုင်းတိုက်ပွဲတွေစိုးစိုးဝါးဝါးပြင်းထန်နေသလိုလျှက်စင်ပြီးဖုန်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေကြောင်းမိုးကုတ်ဒေသခံလူကပြောပါတယ်။အ
ချိန်ကတော့အများကြီးပိုးပြီးတယ်။အချိန်လေးနဲ့ကုန်းကျဲနေတာ။အချိန်ကလည်းတစ်ခါတစ်ခါချတယ်။မြို့တွေတော့အားထုတ်မှာဆက်တော့ရေးတယ်။ပုံကြီးတွေကဆက်တော့ဘာလိုင်းမှလည်းမီဖုန်းကိုပြောလို့မရဘူ
း။လက်ရှိမှာတပိတ်ချင်းစင်ကူးစားတဲ့မြို့နယ်တွေမှာလည်းတိုက်ပွဲတွေဖြစ်နေတာကြောင့်မိုးကုတ်ကနေတခြားကိုတင်းချောင်ဖို့လည်းအခက်အခဲရှိနေကြောင်းဆိုပါတယ်။မိုးကုတ်ဒေသခံကဖုန်းလိုင်းမိတဲ့နေရာမှာရောက်နေတာကြောင့်ဆက်သွယ်လို့ရတာလည်းဖြစ်ပါတယ်။တရရမြို့နယ်မှာတော့ဒီလ10ရက်နေ့ကစစ်ကောင်စီတပ်စခန်းချို့ကို TNL ကတိုက်ခိုက်ခဲ့ပြီးတဲ့နောက် UWSA ဝါတပ်ဖွဲ့တွေဟာအင်အား 2,000 လောက်နဲ့တရရမြို့ကိုဝင်ရောက်လာခဲ့ပါတယ်။လက်ရှိမှာစစ်ကောင်စီတပ်တွေကသူတို့တပ်စခန်းမှာရှိနေပြီးဝါတပ်ဖွဲ့တွေကမြို့အတွင်းအပြင်မှာတပ်ဖြတ်နေရာယူထားသလိုတိုက်ပွဲဖြစ်ပွားတာတော့မရှိပါဘူး။ဒီကနေ့ထိတော့ဌာနဆိုင်ရာယုံနဲ့အကြောင်းတွေပိတ်ထားဆဲဖြစ်ပါတယ်။မိုင်းရဲမျိုးကိုလည်းဒီလ13ရက်နေ့ကရှမ်ပီတိုးတဲပါတီ SSPP SSA မြောက်ပိုင်းကအဲအတထောင်လောင်းနဲ့ဝင်ရောက်လာပြီးမြို့ကိုထိန်းချုပ်ထားကြောင်းဒေသခံတို့ကပြောပါတယ
်မြို့ရဲ့နားမအကွာမှာရှိတဲ့ဒီ60ခုတိုင်းရင်းကိုဒီ MND ကိုကံတွေကတိုက်စီးစီလာတဲ့ဟာတုံးနဲ့လာကြည့်တဲ့ဟာမြို့ထဲအနေနဲ့အမြောက်တွေနဲ့ပြန်ထူးတဲ့ဟာတွေရှိရပေါ့မြေတိုင်းတွေလိုအဲ့လိုမျိုးဒီငါရလောက်အဲ့လိုမျိုးပုံစံတွေကြတော့ဒေသခံတွေထွက်ပြေးတာများရောအဲ့လိုမျိုးစီးပြီးနောက်ပိုင်းမှာရယ်73ရက်နေ့မှာဒီရှမ်းတက်ကဝင်နေရယူလိုက်တာပေါ့ဗျာ။ဟိုကံကတော့ဒီတန်းရံကိုဝါတပ်ဖွဲ့ကဝင်နေရယူလိုက်တဲ့ပုံစံအလားတူပဲမိုင်းရံမှာလည်းအဲ့လိုမျိုးပုံစံပြီးသွားတာပေါ့ဗျာ
။လောလောဆယ်မှာတော့မြို့ပတ်လယ်မှာရှိတဲ့စစ်ကောင်စီရဲ့တက်စကန်ငယ်တွေကမိုင်းရံအခြေဆိုင်ခလာရ325မှာပြန်ပေါင်းထားပြီးဒီစကန်ငယ်တွေမှာ SSC မြောက်ပိုင်းတပ်တွေနေရယူထားကြောင်းနဲ့မြို့တွင်းကဌာနဆိုင်ရာယုံနဲ့အကြောင်းတွေပိတ်ထားဆဲရှိကြောင်းပြောပါရယ်။ TNL ရဲ့ Telegram သတင်းစာမျက်နှာမှာတော့တစ်တုံညာနှစ်ကိုစစ်စီအပိုင်းနှစ်စတင်ခဲ့တဲ့ရက်20အတွင်းမှာလေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရသာ66ဦးသေဆုံးပြီး103ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဖော်ပြထားပါတယ်။ရှမ်းမြောက်တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးဒီလ3ရက်နေ့က MNDA နဲ့ပူးပေါင်းတပ်တွေလာရှိုးမြို့ကို short တိုက်တုံး drone စတာတွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အရသာသေဆုံးသူ18ဦးထိခိုက်ဒဏ်ရာသူ24ဦးရှိခဲ့ကြောင်းဒီလ9ရက်နေ့မှာစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။
ဒါကတော့ရှမ်းမြောက်ဘက်မှာ MNDA နဲ့ TNNA တို့၄ရက်တာအပြည့်ရက်ပင်မဲ့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နိုင်တဲ့အခြေအနေကိုဝင်းခန့်မောင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ဘက်ကငပလီဟိုတယ်ဇုံကိုစစ်ကောင်စီလေချောင်းကနေဘုံကျဲတိုက်ခိုက်နေတဲ့သတင်းကိုတင်ပြပေးကြပါရစေ။ရခိုင်တောင်ပိုင်းမှာစစ်ကောင်စီနဲ့အာရခတပ်တော် AA တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့တန်တွဲငပလီကမ်းခြေတလျှောက်မှာရှိတဲ့ဟိုတယ်ဇုံတွေကိုစစ်ကောင်စီကလေချောင်းကနေဘုံကျဲတိုက်ခိုက်ပါတယ်။ဒါကြောင့်မို့လို့ဟိုတယ်တချို့မီးလောင်ကျွမ်းခဲ့ရတယ်လို့တန်တွဲမြို့ပေါ်မှာလည်းစစ်ကောင်စီဘက်ကအင်အားတွေဖြည့်တင်းနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။လက်ရှိမှာတော့တန်တွဲမြို့ကိုအာရခတပ်တော် AA ဘက်ကသိမ်းယူနိုင်ခြင်းမရှိသေးပေမဲ့မြို့နားတဝိုက်မှာရှိတဲ့ငပလီကမ်းခြေကစစ်ကောင်စီတပ်စခန်းတွေကိုတော့ AA ဘက်ကသိမ်းပိုက်ထားတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ကတင်ပြပေးထားပါတယ်။
ရခိုင်တောင်ပိုင်းတန်ရွမ်းကပလီကန်ကြီးမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုအာရခတပ်တော် AA ကတင်ပိုက်လိုက်ပြီးနောက်ကမ်းခြေတစ်ချောင်းမှာနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဒီရပိုင်းတိတ်မကြရတော့ဘူးလို့ဒေသခံတွေကပြောဆိုကြပါတယ်။ဒါပေမဲ့ငပလီကန်ကြီးကဟိုတယ်ဇုံတဲကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတာတွေနဲ့ရေတက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတာကြောင့်ဟိုတယ်တချို့မီးလောင်တာရှိတယ်လို့တန်တွဲဒေသခံအမျိုးသမီးတူကပြောပါတယ
်။အာနည်းနည်းငြိမ်နေတယ်ညီနေတယ်ဟိုဘောနော်တိုက်ပွဲဖြစ်တဲ့တန်တွေတော့မကြားရဘူးဒီအတိုင်းပဲဟိုဘောနော်ဟိုတယ်ဆုံးဘက်ကိုဒီနေနေနဲ့ဘုံလာကြတော့ဟိုတယ်တော်တော်များများတော့မီးလောင်နေတယ်လို့ပြောတယ်ရှင်ပြီးတော့ညီမတို့ဒီညီမတို့လူနေရက်ွက်တွေပေါ့နော်လူနေရက်ွက်တွေဆိုတော့ရက်ွက်ထဲကိုမကြရမယ်ကန်းကန်းနာကိုကန်းနာဟိုဒီပင်လယ်နာပေါ့နော်ပင်လယ်နာကိုကြတာမျိုးတွေရှိတယ်ဖျားဖျားတွေတဲထားတော့လေဖျားတွေပေါ်ကြတာမျိုးတွေလည်းရှိပါတယ်ရှင်ဟုတ
်ရခိုင်မှာတကြောပြန်တိုက်ပွဲကလာတခြားမြောက်ပိုင်းကမြို့နယ်ရှစ်ခုနဲ့တောင်ပိုင်းကရံပဲမြို့နယ်တို့ကိုစစ်ကောင်စီဘက်ကလက်လွတ်ဆုံးရှုံးခဲ့ရပြီးဖြစ်ပါတယ်အခုလိုမျိုးတွေကိုဆုံးရှုံးလိုက်ရတဲ့အခါမှာလဲမျိုးတွင်းမှာရှိတဲ့နေအဆောက်အုံတွေကိုလေကြောင်းကဘုံကျဲတာတွေလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတော့ပျက်စီးမှုများအောင်လှုပ်ဆောင်လေးရှိတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာလဲစစ်ကောင်စီရဲ့အကျိုးစီးပွားတော်တော်များများရှိနေတဲ့တန်တွဲငပလီကမ်းခြေကိုလဲစစ်ကောင်စီကလက်လွတ်ဆုံးရှုံးရအောင်အခြေအနေနဲ့ရင်ဆိုင်နေရတာကြောင့်ကမ်းခြေတစ်ခုလုံးကိုဖျက်ဆီးမဲ့သဘောရှိတယ်လို့ရခိုင်ဒေသခံတူကသူ့အမြင်ကိုအခုလိုပြောပါတယ်
သူတို့လက်လွတ်ရပြီဆိုရင်ဒီနောက်ဆက်တွဲ A ကထိန်းချုပ်ပြီးတော့ကြံခဲ့တဲ့နေရာတွေကိုပေါ့နော်သူတို့ကဟိုကောက်ကောက်မွေမထရှင်တော့ဘောနော်စစ်ကောင်စီကဘယ်လိုမျိုးတုံ့ပြန်လဲဆိုရင်သူတို့အုပ်ချုပ်တဲ့အခါမှာဟိုဘယ်လိုပြောမလဲဒါတိုးတက်တယ်ဘောနော်သူတို့အုပ်ချုပ်တဲ့အခါမှာတိုးတက်တယ်ဟိုကောက်မွေဒီတွေကထိချုပ်လိုက်ပြီးတဲ့နောက်ပိုင်းမှာဒါဒီဟာကိုဟိုမျိုးတန်လီတီဆောက်ရဲ့အတွက်ကိုအေကမလုံးနိုင်ဘူးဆိုတဲ့ဟာမျိုးသူကတော့ရှင်တဲ့သဘောမျိုးကျွန်တော်ကမြင်နေဘောနော်အာဒီတန်တွဲမှာဆိုရင်လေဒီအထူးသဖြင့်တန်တွဲဟာရခိုင်ပြည်ဒီစစ်ပွဲမျိုးတွေတစ်ခါတစ်ခုဖြစ်တယ်ဘောနော်ဆိုတော့ဒါကိုလေစစ်ကောင်စီကအပြည့်စီမရှိဘဲနဲ့ပေါ့နော်အပြည့်စီမရှိဘဲနဲ့သူတို့ဟိုလက်လွတ်ခံမှာခံရှိလက်ခံမှာမဟုတ်ဘူးဆိုတော့ဟိုဒါကိုဟိုသူတို့ကတန်းနိုင်တလောက်တော့သူတို့ဟိုကာကွယ်မေးကာကွယ်လို့မရဘူးဆိုရင်သူတို့ကအပြည့်စီတွေကိုသူတို့ကယူဆိုင်နေမှာမဟုတ်ဘူးပေါ့နော်ယူဆိုင်မှာမဟုတ်ဘူးသူတို့ဟိုယာတင်းနေနဲ့ယာတဲ့ပုံစံမျိုးနဲ့သူတို့ကဘုံကြည့်မှာပဲပေါ့နော်ဟုတ်ကဲ့
ဒါအပြင်ငပလီကန်းကြီးတခြားကကြေးရွာရက်ွက်တွေကဒေသခံတွေဟာတိုက်ပွဲတွေကြောင့်ပြီးခဲ့တဲ့လကတည်းကအိုးအိမ်ဆုံးခွာပြီးတော့ဘေးလူရကိုထွက်ပြေးတိမ်းရှောင်နေကြရတာပါလက်ရှိမှာတော့တိုက်ပွဲဖြစ်ပွားတာကိုအခွင့်ကောင်းယူပြီးဒေသခံတွေရဲ့နေအိမ်တွေဖောက်ထွင်းလူရဲခံရတာတွေရှိနေတယ်လို့လည်းနေအိမ်ဖောက်ထွင်းခံရတဲ့ငပလီဒေသခံအမျိုးသမီးတူကပြောပါတယ
်ဖောက်ထွင်းတာကတော့လေတော်တော်အရှိန်ကြီးစိုးနေတာပေါ့နော်အာညီမတို့အိမ်ဆိုလို့ရှိရင်လည်းဖောက်ခံရတယ်ပါသွားတယ်ပေါ့နော်ဟိုသူကတော့ဖောက်ထွင်းတာကတော့ပြောရရင်တော့ဘယ်ကဟိုလူအုပ်စုလိုက်ဖွဲ့ပြီးတော့ပေါ့နော်အယောက်20 30လောက်ကိုမှဒုတ်တေသားတွေနဲ့ယူပြီးတော့ဝင်ဖောက်တာလို့ပြောတယ်သူကအဲ့အရှင်မျိုးအရင်ကြည့်တယ်ကြည့်ပြီးတော့မဒီအိမ်မှာတော့သူတို့အာဘာပစ္စည်းတွေရှိလဲဘာညာအနေထားအကဲခတ်တယ်ပေါ့နော်အကဲခတ်ပြီးတော့မှတခါတွေရိုက်ဖြစ်ပြီးတော့ဝင်နေရှိတဲ့စားနပ်ရိက္ခာတွေယူတယ်ပေါ့လေစားနပ်ရိက္ခာယူပြီးတော့မှနောက်ထပ်တံမိုးကြီးပစ္စည်းတွေဘာညာရှိလို့ရှိရင်သူကနောက်ထပ်တစ်ခေါက်ထပ်လာပြီးတော့နှစ်ခါဝင်ယူသုံးခါဝင်အဲ့လိုမျိုးတွေလုပ်တယ်ပေါ့အာညီမတို့အိမ်မှာဆိုလို့ရှိရင်တော့ဒါအိမ်ဆောင်အနေနဲ့ညီမတို့က3ယောက်တောင်ကြံခဲ့တာပေါ့နော်အမေအဲ့3ယောက်ကကြံခဲ့ပေမဲ့လည်းအာလူအယောက်20လောက်ကမှဒုတ်တွေထားရဲနဲ့လာတဲ့ခါကျတော့အဲ့3ယောက်ကလည်းဟိုမသိခင်အောင်ဆောင်ပြီးအဲ့ခင်အောင်ဆောင်နေလိုက်ရတယ်ပေါ့နော်ဘာလဲဆိုတော့အသက်အန္တရာယ်ဆိုးရင်ကတော့လေအဲ့လိုမျိုးရှိနေတော့ရှိရဲ့ချင်းဟုတ
်တန်တွဲကန်းကြီးတစ်ချောင်းမှာနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေနှဲပလာတယ်ဆိုပေမဲ့စစ်ကောင်စီဘက်ကတော့တန်တွဲမျိုးပေါ်မှာတက်အင်အားအလုံးရင်းနဲ့ဖြစ်တင်းနေတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်မြို့အတွင်းကလမ်းနဲ့တံတားတွေမှာလည်းစစ်ကောင်စီကမြေမြုပ်မိုင်းတွေထောင်ထားတာကြောင့်တန်တွဲဒေသခံတွေအသွားအလာဂရုစိုက်ကြဖို့အာရခတပ်တော် AA ဘက်ကတိုက်တွန်းထားပါတယ်တဆက်တည်းမှာပဲမောင်တော်မြို့နယ်မှာလည်းစစ်ကောင်စီရဲ့လက်ကျန်စခန်းတစ်ခုဖြစ်တဲ့နာခခ55မြို့သူကြီးစခန်းကို AA ကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲပြင်းထန်နေတယ်လို့ရခိုင်ဒေသခံတို့ကပြောပါတယ
်ဟုတ်ကဲ့မောက်တော်ရှင်တွေကတော့ကျွန်တော်တို့သိတာဆိုရင်မောက်တော်မြို့အိုးနဲ့နိကဲမှာရှိနေတဲ့ဒီအာကျွန်တော်တို့စစ်ကောင်စီစခန်းတစ်ခုပဲကျွန်တော်တို့လို့ကျွန်တော်တို့သိချရတယ်ပေါ့နော်အာဆိုတော့အဲ့ဒါကိုလေဒီအေဖက်ကနေပြီးတော့ဝမ်းရပိတ်ဆို့ပြီးတော့တိုက်ခိုက်နေတာရှိတယ်ပေါ့နော်ဆိုတော့အဲ့ဒါကြောင့်ပဲကျွန်တော်တို့တိုက်ပွဲတွေတော်တော်များများဟိုဆက်လက်ပြီးတော့ပြင်းထန်နေတဲ့အနေအထားမှာရှိတယ်အာဆိုတော့ဒီစစ်ကောင်စီဘက်ကလေသူတို့ကိုလဲယုံတဲ့ကိုလဲယုံပြီးတော့ထွက်ပြေးသူတွေရှိနေတယ်ပေါ့နော်ဟိုရှိနေတယ်ဒါကိုတော့မှဒီအာအဲ့လိုမျိုးအနေအထားမှာဒီဟိုကတော့သူတို့ဟိုဆက်လီနဲ့ထွေးပြရတဲ့ခါမှာလေဒီဘင်္ဂလားဒေ့ရှ်ဖက်ကလေသူတို့ကိုအကဲမခံတော့ဘူးဆိုတဲ့သတင်းမျိုးတွေတော့ကျွန်တော်တို့ကြားနေရတယ်ပေါ့နော
်မနေ့ကလည်းမောင်တော်မျိုးနယ်ကကညင်ချောင်းစီးပွားရေးဇုံအတွင်းတက်ဆွဲထားတဲ့ယာနဲ့ချီတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေမှာဖော်ပြထားပါတယ် ဒါအပြင်တိုက်ပွဲပြင်းထန်နေတဲ့မောင်နှောကနေနတ်မြစ်ကိုဖျက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်ဆက်လီ20ကိုဘင်္ဂလားဒေ့ရှ်စစ်တပ်ကကန့်ကွက်ခွင့်မပြုတာကြောင့်မြစ်တွင်းမှာမျောနေတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။
ဒါကတော့ရခိုင်ဘက်ကအခြေအနေကိုစံကြောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာအခြေအနေသုံးသက်ချက်ဆက်သွယ်မေးမြန်းထားတာကိုလည်းတင်ပြပေးချင်ပါတယ
်အမေရိကန်ပြည်ထောင်စုမှာသမ္မတဟောင်းဒေါ်နယ်ထရန့်ကိုပါတီကိုစားပြုသမ္မတလောင်းဖြစ်တဲ့တရားဝင်ကြေညာမဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံဒီကနေ့စတင်ကျင်းပပါတယ်ပြီးခဲ့တဲ့သတင်းပတ်စနေနေ့တုန်းကသူ့ကိုလှုပ်ကြံမှုစ조사တဲ့ပြစ်ခတ်မှုကြောင့်သူအနှဲငယ်ထိခိုက်ဒဏ်ရာရခဲ့ပေမဲ့လို့မနေ့တုန်းကအခမ်းအနားကျင်းပမဲ့ဝီလ်ကွန်ဆန်ပြည်နယ်မိုဝါကီမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်သူ့ကိုလှုပ်ကြံမှုစ조사တဲ့ပြစ်ခတ်မှုကဒေါ်နယ်ထရန့်ပေါ်မှာ Republican Party တွင်ထောက်ခံမှုကိုပြောင်းလဲသွားနိုင်သလားပါတီညီလာခံအပေါ်မှာရောဘယ်လိုမျိုးတက်ရောက်မှုရှိနိုင်ပါသလဲဆိုတာကို American ပြည်တော်စု Florida ပြည်နယ် St. John's မြို့ကနိုင်ငံရေးသုံးသက်သူဦးစန်းအောင်ထွန်းကသူ့ရဲ့သုံးသက်ချက် VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။ဒီညီလာခံမှာ delegate ရဖို့က2400 delegate လိုတာပေါ့။သူ့ရဲ့ primary မှာ तू က2200ကျော်ရခဲ့ပြီးသားခင်ဗျ။အဲ့တော့လွန်ခဲ့တဲ့အပတ်ကပေါ့ဟို Nikki Haley ကလည်းသူ့မှာရှိတဲ့97 delegate ကို तू က release လုပ်ပေးလိုက်တယ် so that they can vote for Trump ပေါ့နော်။အခုဒီလို assassination attack ဖြစ်တယ်ဆိုတော့အားလုံးကပို့ပြီးတော့တက်တက်ကြွကြွဖြစ်လာမယ်လို့ထင်ပါတယ်ခင်ဗျ။အိုးဒီကိစ္စအမျိုးကြတော့တမရတယောက်ကိုအကြမ်းဖက် assassinate လုပ်တဲ့ attempt ဆိုတော့အကြမ်းဖက်မှုလို့တော့သူတို့ရှုံချကြမှာပေါ့ခင်ဗျ They were use that unity to but I don't think it is needed because Trump has always has his strong supporter ဟုတ်သွေးစုအောင်ဒါကိုအဓိကပြပြီးစီယုံးမှာပေါ့သူတို့အလူငွေပတ်စံနေကောက်မယ်ဟိုဒီ fan တွေ fundraiser အတွက်သူတို့အတွက်ဒါအခုအားလုံးပြည်သူတွေထဲမှာရေပန်းစားနေတဲ့အရာပေါ့အဲ့တော့အဲ့ဒါကိုပြောပြီးကောင်းရင်ပို့ရမယ်လို့ထင်တာပေါ့သူတို့ဒီ issue တွေကတော့ဒီဟိုဒီဟိုစကရေလူပွဲမှာပြောသွားသလိုပဲပေါ့နော်ဟိုတွက်လိုက်လို့ရှင်လို့ရှင်ရင် abortion issue ရောက်လာမယ်သူ conservative issue တွေကတော့သူ့ဟွာက Trump ကဟို declare လုပ်ထားပြီးသားပေါ့နော်သူ့ supporter တွေတော်တော်များများကတော့သိရပေါ့ဒါပေမဲ့ undecided voter တွေအတွက်သူဘယ်လိုလုပ်မလဲဒီအရောင် attention ရအောင်တော့သူတို့အဲ့ဒါကိုယူလိမ့်မှာပေါ့သူရဲ့ illegal immigrant issue တွေကလည်း तू ကချက်ချင်းဟိုကလုပ်မယ်လို့ရေးထားတာပေါ့နော်သူတို့ရဲ့ campaign website မှာသွားဖတ်လို့ရတာပေါ့ဒါပေမဲ့အဲ့ဒါတွေကတကယ်ကြလို့သူတို့သမရဖြစ်လာရင် account တွေဖော်နိုင်မလားမဖော်နိုင်မလားဆိုတာရှိတာပေါ့အဲ့တော့ Trump ကို2016နဲ့ကောမကြိုက်လို့ vote မပေးခဲ့တဲ့လူတွေကအခုလဲသူတို့ vote ပေးမှာမဟုတ်ဘူးပေါ့နော်ကျွန်တော်အမြင်ကတော့သူတို့ဒီဟို stayand divide ပေါ့နော် Trump ကိုထောက်ခံသူကတော့ထောက်ခံနေမယ်မထောက်ခံတဲ့သူကမထောက်ခံနေဘူးပေါ့တခုရှိတာကဒီ attempt ဖြစ်သွားတော့အခုလောလောဆယ်မှာတော့သူတို့ donation တွေပတ်စံနေရမယ်ဟို will it come down can they keep up the သူတို့ဒီအချိန်ဝါကိုဆက်ပြီးရွေးကောက်ပွဲလုပ်မယ်နော်မာလာဒီထိမ့်သိမ်းသွားနိုင်မလားဆိုတော့မူတည်တာပေါ့နော်အဲ့တော့သူ့ရဲ့အခု he got သူ့ကိုစိတ်ဝင်စားဖို့နားထောင်လာနိုင်တာပေါ့နော်သူပြောမဲ့အရာတွေက Trump တွေအဲ့တော့ဒီသူက Trump ကိုအခုတနာလာမယ်ဒီဟာအတွက်ဖြစ်လာတယ်ဆိုတော့ तू ပြောမဲ့အရာတွေကို तू ထိထိရောက်ရောက်ပြောနိုင်ရင်ဟိုဟို तू သူ့အတွက် advantage ရတာပေါ့ခင်ဗျဟုတ်ကဲ့
ဒါကတော့ Donald Trump နဲ့ပတ်သက်တဲ့သူ့ရဲ့သုံးသက်ချက်ဖြစ်ပါတယ်တမရ Joe Biden နဲ့ပတ်သက်လို့ကတော့သူ့ရဲ့အသက်အရွယ်နဲ့ကျန်းမာရေးအရာရွေးကောက်ပွဲဝင်သင့်မဝင်သင့်ဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲ Democrat Party ဝင်လွှတ်တော်အမတ်တချို့ရဲ့ရွေးကောက်ပွဲကိုဆက်မဝင်တော့ဖို့တားမြစ်တဲ့အထီးပြောဆိုမှုတွေရှိခဲ့ပါတယ်။မကြသေးခင်တုန်းကကျင်းပခဲ့တဲ့သမ္မတလောင်းစကားစစ်ထိုးပွဲထဲမှာဂျိုးဘိုင်ဒန်ရဲ့ပြောဆိုဆွေးနွေးချက်တွေပေါ်အားမရတဲ့အတွက်ဝေဖန်ပြောဆိုရင်းနဲ့ရွေးကောက်ပွဲမှာသူမဟုတ်ဘဲတခြားကိုယ်စားလှယ်လောင်းတစ်ယောက်ကိုရွေးဖို့အထီးပြောဆိုလာကြတာပါ။ဒါနဲ့ပတ်သက်လို့လည်းဦးစန်းအောင်ထွန်းကသူ့ရဲ့သုံးသက်ချက်အခုလိုပြောပြပါတယ
်။ဘိုင်ဒန်က 99% ရခိုင်နှုန်း delegate ကိုသူကယူထားတာ။အဲ့တော့သူ့ရဲ့ VP ကမလာကလည်းas long as Biden is not concede Biden give up လို့ဆိုလို့ရှိရင် she can go against him ဆိုတော့သူတို့အရင်တော့က California governor တို့ဘာတို့သူတို့စမ်းကြည့်တာပေါ့နော်ဒီ Florida governor တို့ ਨੇ စကားပြောပွဲတွေဘာတွေလုပ်ကြည့်တယ်အဆင်မပြေဘူးပေါ့အဲ့တော့ Biden will be stay there unless he decided to give it up အခုဆိုရင်ဥမာ junior Randall က JF Kennedy junior Randall ကသူတို့လက်မခံလို့သူက independent အနေနဲ့ဝင်သွားတာပေါ့ခင်ဗျတကယ်တမ်း Biden ကိုoppose လုပ်မဲ့လူ democrat ထဲမှာမရှိနေဘူးပေါ့အဲ့တော့ radical left တွေကကြတော့သူတို့အဲ့ဒါကိုအားမရဘူးပေါ့နော်မဖြစ်ဖြစ်အောင်ချိန်မယ်လို့ပြောကြတယ်ပေါ့အ ဒါပေမဲ့ပါတီအတွင်းမှာတကယ်ဘိုင်လော့ကိုဖတ်ကြည့်ရခါကြလို့ရှိရင်ဟို it will be without fight nobody will give up ဘောနော် nobody will win easily
ဒါကတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကနိုင်ငံရေးသုံးသက်သူဦးစန်းအောင်ထွန်းရဲ့အမေရိကန်သမ္မတလောင်းနေပေါ်သုံးသက်ချက်အမြင်သဘောထားကို VOA ကဆက်သွယ်မေးမြန်းခဲ့တာပါရှင
် VOA ရဲ့အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
မင်္ဂလာညချမ်းပါသောရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်ဇူလိုင်လ15ရက်တနင်္လာနေ့ညချမ်းမြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်မန္တလေးတိုင်းမရယာစင်ကူးနဲ့မိုးကုတ်တွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးမှာပါမန္တလေးတိုင်းမရယာမြို့နယ်ဒီကကျေးရွာတွေမှာစစ်ကောင်စီတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်အလားတူပါပဲမိုးကုတ်ဘက်မှာလည်းတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်မန္တလေးတိုင်းအတွင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါတယ်
မန္တလေးတိုင်းမတရားမျိုးနဲ့လေးမိုင်ကွာမန္တလေးမတရားလမ်းဘေးကကြောက်တရားကြေးရွာမှာစတက်ဆွဲထားတဲ့စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအကြားကတိုက်ပွဲတွေဟာဇူလိုင်လ14ရက်မနေ့ကစပြီးဒီကနေ့အထိဆက်ဖြစ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်စစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိပြီးတိုက်ပွဲပြင်းထန်တယ်လို့ဒေသခံကအခုလိုပြောပါရယ်
ဒီမနေ့ကတော့တနေကုန်အကြောက်ထွာလေးမရေကဘာမှမရှိမရေကချိပြန်တာမနေ့ကြောက်လားဆိုရှိရလေအဲကြောက်လားမနေ့ကတနေကုန်တိုက်ပွဲဖြစ်တယ်အဲတိုက်ပွဲဖြစ်ပြီးတော့မနေ့ပိုင်းတော့ကျတော့အဲဟိုဟာလေးလိန်နေရောရဟတ်နေရောလာပြစ်တာပဲမနေ့ညကဟို7မိနစ်ကျော်လောက်မှာကြာဟိုဟာလောက်ရှိတယ်နာခါလာရှိခါလာမသိဘူးအဲကြောက်တော့တေရောလုံးဘုံမှာကြည့်ရောတာပဲအဲ့နာမှာကြောက်တော့ကျတော့ဆက်ရှိရလေအဲဒီနေ့ကမနေ့ကဟိုဟာမနေ့ဆောတော့ဖြစ်နာပဲခုနေနေငြိမ်သွားပြီအဲကြောက်တော့မှာ
ကျောက်တရားကြီးရွာကဒေသခံတွေလည်းဘေးလွရတင်းရှောင်နေရပြီးထိခိုက်ဒဏ်ရာရတဲ့အခြေအနေကိုမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဇူလိုင်လ17ရက်နေ့ကလည်းမတရားမျိုးမြောက်ဖက်3မိုင်ကွာကတငါတဲ့ရွာမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်စခန်းကိုအပြီးသက်သိမ်းပိုက်နိုင်ခဲ့တယ်လို့လက်နက်ခဲယမ်းတချို့လည်းသိမ်းဆီးရမိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မန္တလေးဘက်ကထုတ်ပြန်ထားပါတယ်။မန္တလေးတိုင်းတွေကပဲစင်ကူးနဲ့မိုးကုတ်မြို့နယ်တွေမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မိုးကုတ်အနောက်ပိုင်းကိုထိန်းချုပ်ထားတဲ့မာမိတ်တပ်တွေဟာမိုးကုတ်မြို့အရှေ့ပိုင်းကိုလည်းထိုးစစ်ဆင်နေတယ်လို့မိုးကုတ်ဗျူဟာစေဦးစီးအဖွဲ့ချုပ်အဖွဲ့ဝင်ကိုဝေမိုးကျော်က VOA ကိုအခုလိုပြောပါတယ
်။မိုးကုတ်ဗျူဟာတပ်ရဲ့နောက်ဆုံးတိုက်ပွဲအခြေအနေကတော့ကျွန်တော်တို့ဒီစင်ကူးဘက်မှာတော့တင်းနဲ့တုံးတိုင်ရင်းတို့ရှိတယ်။အဲတချို့ဖက်တောက်ရေးပိုင်းမှာပါဝင်ပေးထားတာပေါ့။အပေါ်မှာတော့တိုင်ရင်းလေးရင်းတလုံးကမိုးကုတ်နောက်ပိုင်းတော့ရရှိပြီးသွားပြီ။နောက်ထပ်ထပ်ပြီးတော့မှမကုတ်အစီပိုင်းကိုဆက်လက်ကြိုးပမ်းနေတယ်။ဒါကတော့မကုတ်ပြူဟာရဲ့နောက်ဆုံးတိုက်ပွဲအခြေအနေပါ
။2029စစ်စင်ရေးဒုတိယပိုင်းအနေနဲ့အကောင့်ထဲပေါ်နေတဲ့ရှမ်းမန်းစစ်စင်ရေးလို့နာမည်ပေးထားတဲ့ရှမ်းပြည်နယ်နဲ့မန္တလေးတိုင်းအဆက်ကစင်ကူးမတရားမိုးကုတ်မျိုးနယ်တွေကို TNLA တောင်းမျိုးသားလွမြောက်ရေးတက် PDF မန္တလေးနဲ့မိုးကုတ်ပြူဟာအပြင်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတို့အပြင် NUG အမျိုးသားညီညွတ်ရေးအစိုးရလက်အောက်မှာရှိတဲ့တခြားကာကွယ်ရေးတပ်ရင်းတွေကပါပူးပေါင်းပါဝင်ပြီးစစ်ကောင်စီကိုတိုက်ခိုက်နေတာပါတိုက်ပွဲတွေအတွင်းစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်အရဲသားတေဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်နှစ်ဖက်အကြအဆုံးတွေရှိပေမဲ့အရေးအတွက်ကိုတော့ VOA အနေနဲ့တိကျစုံစမ်းလို့မရပါဘူးတိုက်ပွဲတွေအတွင်းစစ်တုံးပန်းတွေဖမ်းဆီးရမိတာလက်နက်ခဲယမ်းတွေသိမ်းဆီးရမိတာတွေရှိကြောင်းတော်လှန်ရေးအင်အားစုတွေဘက်ကသတင်းထုတ်ပြန်တာတွေရှိပေမဲ့လည်းစစ်ကောင်စီကဒီကိစ္စနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ဒါကတော့မန္တလေးတိုင်းမရယာစင်ကူးနဲ့မိုးကုတ်တွေမှာစစ်ကောင်စီတပ်နဲ့ PDF ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုငိမ့်ချန်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ပေးကြပါတယ်ချင်းပြည်နယ်ရဲ့နယ်မြေအများစုကိုချင်းတော်လှန်ရေးအင်အားစုတွေကထိန်းချုပ်ထားပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်လည်းစစ်ကောင်စီဟာမြန်မာနိုင်ငံရဲ့နယ်မြေရာဂိုင်နှုံးလောက်အနည်းငယ်ကိုပဲထိန်းထားနိုင်ခဲ့တော့ပါတယ်လို့ချင်းပြည်အစိုးရအဖွဲ့နိုင်ငံသားရေးဝန်ကြီးလည်းဖြစ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဒေါက်တာရွှေခါက VOA မြန်မာပိုင်းကိုပြောပါတယ်။စစ်ကောင်စီဟာအုတ်ချုပ်ရေးစီးပွားရေးအားလုံးကိုမစီမံနိုင်မဲနဲ့စစ်ရေးမှလည်းခံစစ်မှပဲရှိနေလို့မကြခင်မှာပြိုလဲနိုင်တယ်ဆိုပြီးတော့သူကသုံးသပ်ပါတယ်။ VOA မြန်မာပိုင်းကကိုငိမ့်ချန်းအေးကအွန်လိုင်းကနေဆက်သွယ်မေးမြန်းထားပါတယ
်ပထမဆုံးတော့ချင်းပြည်မှာဆက်နာသိမ့်မှုစန့်ကျင်တော်လိုင်းကာလပေါ့နော်အုတ်ချုပ်မှု တိဆောက်ထားနိုင်တဲ့အခြေအနေစူးစမ်းမှုအနေထားဘယ်လိုရှိပါလဲဝန်ကြီးမြတ
်အခုကတော့ဒီနယူဒေါ်လာကြီးဒီလေးနှစ်ထဲဝင်လာတဲ့ခါမှာကျွန်တော်တို့နေမယ်ချင်းပြီးနေနေမယ်စုစုပေါင်းရစစ်ဆေးရခိုင်တော့ကျွန်တော်တို့ထိခြားမှုအောက်မှာရောက်သွားပြီ now လူကြီးရပြောရမယ်ဆိုလို့ရှိရင်အနည်းဆုံး85ရခိုင်တော့ဒီအုပ်ချုပ်ရေးနေမယ်ထဲမှာရှိကြတယ်အဲ့အဲ့ဒါကြောင့်ကျွန်တော်တို့ကဒီကျွန်တော်ရဲ့အုပ်ချုပ်ရေးနေမယ်လို့ကျွန်တော်ပြောလိုက်တဲ့ဟာထင်းထင်းနေမယ်လို့ပြောလိုက်တဲ့ဟာကဒီစစ်ကောင်စီအာဏာသိမ်းရောက်မှုလုံးဝမရှိတဲ့ဟာကိုပြောချင်တာဖြစ်တယ်။အဲ့ဒါကြောင့်ပဲကျွန်တော်တို့ဒီအဲကျွန်တော်တို့ဖက်ကလည်းဒါကတော့ကျွန်တော်ရဲ့ဒီအစိုးရအာတာဝန်ယူမှုတာဝန်ခံမှုတွေလုံးဝဖြစ်တော့မယ်ဆိုပြီးတော့ကကျွန်တော်တို့ဒီအာချင်းလန်government ကိုဖွဲ့စည်းရခြင်းဖြစ်ပါတယ်
အဓိကစိန်ခေါ်မှုထဲမှာပေါ့เนาะဒီချင်းလန်းကောင်ဆယ်နောက်ပြီးတော့ချင်းပြည်အစိုးရဖွဲ့လက်အောက်မှာမခံယူတဲ့ပေါ့เนาะတခြားချင်းလန်းနိုင်ငံအဖွဲ့အစည်းတွေလည်းပါလာခင်ဗျာသူတို့ပေါ်ဆိုရင်တော့ဘယ်လိုသဘောထားရှိပါ့မလဲ
ကျွန်တော်တို့ရဲ့လုပ်ငန်းစုံမှအကုန်လုံးကတော့ဒီစောသားရှင်သားမခွဲခြားဘူးပေါ့ဒီ the hall ချင်းလန်းအတွက်ကျွန်တော်လုပ်တာပေါ့တစ်ဖက်ကတစ်ဖက်ကတော့အခုလိုမျိုးဒေါ်လာကြီးကာလမှာဒေါ်လာလုံနေတဲ့ချိန်မှာဒီစီစီလုံးလုံးနဲ့ငင်ွက်နဲ့လောက်ဖို့အရန်ရည်ကြည့်ပါတယ်အဲ့ဒါတော့ကြောင့်လောလောဆယ်ကျွန်တော်တို့နဲ့ဒီလက်တွဲပြီးတော့အလုံးမလုံးနိုင်သေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နဲ့ဆက်လက်ညှိနှိုင်းပြီးတော့တစုတစ်ဖွဲ့တည်းဖြစ်အောင်ကျွန်တော်ကြိုးစားဆောင်ရွက်နေပါတယ
်ဟုတ်ကဲ့ဝင်းကြီးခင်ဗျအဲ့ဒါဆိုရင်ကျွန်တော်တခြားလက်နက်ကိုင်အဖွဲ့တွေတိုင်းသားအင်စအားစုတွေနဲ့ဘလို့ပူးပေါင်းဆောင်ရွက်နေလဲဆိုတဲ့အပိုင်းကိုဆက်ချင်ပါတယ်ဗျအခုဆိုရင်ရှမ်းမြောက်မှာဆိုရင်ဒီပြန်တိုက်နေတယ်ပေါ့နော်အဲ့နောက်ပြီးတော့အဲ့ဒီမြောက်ပိုင်းအဖွဲ့ဝင်တွေကပဲအေးကလည်းသူတို့ရခိုင်ပြည်မှာဆိုမျိုးသိန်းတက်ပွဲတွေပေါ်ဆောင်နေတယ်ဒီအချိန်တွေကပေါ့နော်ချင်းပြည်မှာမျိုးသိန်းတက်သိန်းပို့ပြီးတော့စည်ရေးရလှုပ်ဆောင်လာနိုင်ပေနိုင်ငံရေးရလည်းအခွင့်အောင်းဖြစ်လာနိုင်မယ်အနေထားမျိုးလို့သုံးသပ်ပါလားမြန်မာကခင်ဗျာ
ကျွန်တော်တို့ EO ချင်းချင်းကြားထဲမှာတော့ဒီဥပမာဒီK3C ဆိုပြီးတော့ကျွန်တော်တို့တူကွာလောက်တာရှိတယ်ပြီးတော့တခြား EO နဲ့လည်းစကားပြောတာတွေဆွနေရလို့ရှိတယ်ဒါပေမဲ့ strategically cooperation and coordination ပေါ့မဟာဗျူဟာရပူပေါင်းဆောင်ရွက်မှုကတော့အားနေအခုတစ်ခါအားနေတော့ပဲဆိုတော့ပြောချင်တာဒီအတူတကွဒီအချိန်နဲ့တပင်းအချိန်နဲ့နှိမ့်ချပြီးတော့တိုက်နေဆိုတာမျိုးအဆင့်ထိတော့မရောက်ပြင်မဲ့တစ်ဖက်ကနေတိုက်တစ်ဖက်ကလည်းဒါကိုအချိန်ကောင်းယူတယ်အဲ့လိုနဲ့အချိန်ကောင်းယူတော့ဒီအများကနေတပြန်ထဲတိုက်စလို့ဖြစ်သွားတဲ့ခါကျတော့ပူပူပြီးတော့အားကောင်းလာတဲ့ဟာကျွန်တော်တို့တွေ့ရတယ
်ဟုတ်ကဲ့နောက်တစ်ခုကတော့အဓိကနိုင်ငံရေးအင်အားစုတစ်ခုဖြစ်တဲ့ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ပေါ့နော်အဲ့ဒီပေါ်သဘောထားသူတို့နဲ့ချိတ်ဆက်ဆောင်ရွက်မှုအဲဘယ်လိုအနေထားရှိပါလဲခင
်ဗျအစကတည်းကနေ NUG နဲ့ CNF ကတော့ဒီ memorandum of understanding နားလည်မှုစာချုပ်တော့ကျွန်တော်တို့ချုပ်ဆိုခဲ့ပါတယ်အဲ့ဒီမှာအဓိကအပြင်တော့ကျွန်တော်တို့ကလက်တွဲပြီးတော့အတူတူဒီ online ကိုဆင်နွှဲကြမယ်ဆိုတာပါပဲဇန်နဝါရီလ30တင်းနေ့မှာပဲဟိုကျွန်တော်တို့ရဲ့ဒီ common position ပေါ့ဒီဘုံရက်တီချက်တစ်ခုလည်းကျွန်တော်တို့ထုတ်ခဲ့တယ် NUG နဲ့ CNF ကြားမှာပဲမဟုတ်တော့ဘဲနဲ့ဒီတခြား EU တွေဖိတ်ကြတဲ့ KNU KMPP CNF နဲ့ NUG ဒါမဲ့တခြားEU တွေဖိတ်တဲ့ဘုံမှာ KIA solution ဟိုထောက်ခံတာပေါ့ဆိုတော့အခုကတော့ကျွန်တော်တို့ကဘယ်လိုဖြစ်လာတယ်လဲဆိုတော့ကျွန်တော်တို့ရဲ့နေမယ့်အသီးသီးမှာကျွန်တော်ကြည့်လိုက်ရင်ဒီဂျင်းနက်လောက်တဲ့အောင်မြင်မှုတော့အသီးသီးရကြတယ်ဒါမဲ့ဒီနိုင်ငံတစ်ခုလုံးကျွန်တော်တို့မျှော်မှန်းတဲ့ကျွန်တော်ရည်မှန်းချက်ကြီးအောင်မြင်နိုင်ဖို့အတွက်ဒီမဟာဗျူဟာကြတယ်stage တစ်ခုတော့လိုအပ်တယ်ဆိုပြီးတော့ကျွန်တော်တို့သုံးသပ်တဲ့အပေါ်မှာဒီဆွေးနွေးမှုတွေတော့အတူတကွအလုပ်နေကြတာပေါ့နော
်နိုင်ငံရေးရဆွေးနွေးနေတဲ့အချိန်မှာပဲဒီတပ်ပေါင်းစုဆိုတဲ့ပုံစံမျိုးပေါ့နော်စစ်စင်ရေးတွေလှုပ်ဆောင်နိုင်တဲ့ချိတ်ဆက်ပြီးတော့ coordinate လုပ်တဲ့စစ်စင်ရေးတွေဖြစ်လာနိုင်မဲ့အလားအလာလောက်ရှိလဲမြ
။နံပါတ်1ကတော့ဒီအားလုံးက focus လုပ်တာတော့ကိုယ့်ရဲ့နီးနာကိုယ့်ရဲ့နေမယ်အဲ့ဒါတွေကိုအကုန်လုံးကတော့ဒီဟိုစကားစကင်းရှင်နဲ့နေမယ်လှုပ်ရှင်ကြတယ်အဲ့တော့ fast focus လုပ်ကြမှာပဲပြီးတော့ဒုတိယအနေနဲ့အဲ့ဒီလူမျိုးလုတ်ပြနေတော့ဘိုင်းကျွန်တော်တို့မှဒီရန်သူ ီးသွားပြီလားဆိုတော့မပြီးသေးဘူးရန်သူကပြောတော့ထပ်ပြီးတော့လာအောင်မလဲဆိုတော့ကျွန်တော်စောင့်နေရတယ်ရှင်းရှင်းပြောရရင်ဒီလိုမျိုးကျွန်တော်လွတ်မြောက်နေမယ်လောက်တယ်ဆိုတဲ့ဟာက fully liberation လောက်နိုင်လားမဟုတ်ဘူးဆိုတော့တကယ်လို့ကျွန်တော်တို့ကဒီငင်းငင်းချမ်းချမ်းနဲ့ပျော့ပျော့ဆူဆင်းနဲ့နေချင်ရင်ကျွန်တော်တို့ဒီပီထွန်စုတစ်ခုလုံး system ကို change လုပ်မှရမယ်အဲ့ဒါမျိုး system ကြီး change လုပ်ဖို့ဆိုလို့ရှိရင်ဒီစစ်ကောင်စီကိုကျွန်တော်တို့ကဒီ paralyze လုပ်ဖို့ဖြစ်နိုင်တော့အမပြတ်ချိန်မှဖို့ပေါ့မဖြစ်နိုင်လည်း paralyze လုပ်ပြီးတော့ကျွန်တော်လူချင်းနဲ့ဒီကံကြမ္မာတွေကိုတကယ် protect တကယ် safety ပေးတဲ့ system ကိုတည်ဆောက်နိုင်မှသာလေကျွန်တော်တို့ကဆက်လက်ပြီးတော့စိတ်ပူစရာလည်းမလိုတော့ဘူးစိတ်တိတ်စရာလည်းမလိုတော့ဘူးအဲ့ဒါမျိုးအခြေအနေရောက်တဲ့အထိလိုအပ်တယ်ဆိုတဲ့ဟာကအာ EO အားလုံးကဒီအာနားလည်လို့ပြီးချင်ပါတယ
်နောက်တစ်ခုကတော့ဝင်းကြီးကိုနိုင်မဲ့ပြောခဲ့တဲ့ဒီအာ၃နှစ်အတွင်းမှာပေါ့နော်စစ်ကောင်စီအနေနဲ့လုံးဝကြဆုံးရမယ်ဆိုတာမျိုးနေထားပါတော့အဲ့ဒါကဘလောက်ထိလက်တွေ့မှာအခီးရောက်နေပြီလဲပေါ့နော်ဒါကိုအပိတ်နေနဲ့ပြီးချင်ပါတယ်ဗျာ
နိုင်ငံရှိအရာကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိရင်သူ့မှာအုပ်ချုပ်လို့ရတဲ့နေမေကနေနေလေးပဲရှိတော့တယ်နိုင်ငံရဲ့16ရာခိုင်နှုန်းလောက်ပဲရှိတယ်ဤအုံနဲ့တော်လှန်ရေးအာအဖွဲ့တွေက control လုပ်တာအချုပ်ဆက်ရာခိုင်နှုန်းရှိတယ်ကြံတဲ့ဟာကကျွန်တော်တို့ contested နှစ်ဖက်ပေါ်ဖြစ်နေတဲ့နေမျိုးဖြစ်နေတယ်ပြီးတော့သူနိုင်ငံကြီးအရာလှုပ်ချင်နေတဲ့ဒီရွေးကောက်ပွဲကိုခုလည်းသူလေသာပစ်နေပြီးလှုပ်မယ်ပိုင်းရပေါ့ဆိုတော့ဘယ်လောက်ထိသူလှုပ်နိုင်မလဲအဲ့ဒါမှဟိုတည်သာတော့ပြီးထင်တယ်စီကြီးကပြောသွားတယ်လဲဒီအခုကတော့ဟိုသူက offensive operation လုံးဝမလုပ်နိုင်ပဲနဲ့ခါစစ်ပဲလုပ်နေတယ်ခါစစ်မှတောင်းမှactive defense mode နဲ့ passive ခြင်းနဲ့လုပ်နေတာကျွန်တော်တွေ့ရတယ်။အာစီးပွဲမှာကြည့်လိုက်မယ်ဆိုရင်လဲကြစီးပွဲရကြဆုံးနိုင်ငံဖက်ကူသွားနေတဲ့ဟာကိုဟိုကျွန်တော်တို့ပြောလို့ရတော့တယ်။တန်တပိုင်ကြီးရကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိရင်ရုရှားမှာပါသူ့ဖိတ်မြောက်နိုင်ကိုဖိတ်တဲ့နိုင်ငံမရှိသေးဘူး။ဆိုတော့ဒီအချင်းချက်ဒီလိုမျိုးဖြစ်နေတဲ့ဟာနဲ့ဘယ်လောက်ထိဆက်သွင်းနိုင်မလဲ။ဒီတဲ့ကျွန်တော်တို့ပူပြီးတော့ကျွန်တော်ဖက်ကလည်းလုတ်မယ်ဟိုလုတ်လာတဲ့အချိန်တွေရရှိလာတယ်ဆိုတော့မကြတော့ဘူးလို့ပဲကျွန်တော်ကပြောချင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဝင်းကြီးများကျေးဇူးအများကြီးတင်ပါတယ်များအခုလို့အချိန
်ဒါကတော့ချင်းပြည်အစိုးရအဖွဲ့ရဲ့နိုင်ငံသားရေးဝင်ကြီးလက်ဖြစ်ပြောရေးဆိုခွင့်ရှိသူလက်ဖြစ်တဲ့ဒေါက်တာရွှေခါကိုကိုငင်းကျန်းအေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်လူမှုရှုခင်းမတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံထဲမှာနေဆက်ကုံသွဲရေးကြောင်မြရတနာလုပ်ငန်းခီးသွွားလုပ်ငန်းတွေလိုမျိုးဝင်ငွေကောင်းရာမျိုးကြီးတော်တော်များများကိုစစ်ကောင်စီကအပြစ်အဝမထိန်ချုပ်နိုင်တော့ဘဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကအရယူလာနိုင်ကြပါတယ်ဒီလိုအခြေအနေမှာနေ့စဉ်စားဝတ်နေရေးကနေစီးပွားရေးလုပ်ငန်းကြီးတွေအထိလုပ်ငန်းလေပတ်မှုပုံစံတွေလည်းပြောင်းလဲလာနေပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကီထိုင်စူးစီးတင်ပြပေးထားပါတယ်
ရင်းနဲ့နေဆက်ကုံသွဲရေးအဓိကဖြစ်တဲ့မူဆယ်နေဆက်ကုံသွဲရေးဟာတိုက်ပွဲတွေကြောင့်ကောင်းကောင်းမလဲပတ်နိုင်ဖြစ်ခဲ့ပြီးနောက်တရုတ်ကိုအဓိကတင်ပို့တဲ့စိုက်ပျိုးထွက်ကုန်တွေအစားပြည်တွင်းစားသုံးကုန်စီကုန်ချမ်းတွေနောက်ပင်လယ်ရေကြောင်းကုံသွဲရေးကနေအဓိကတင်ပို့နိုင်မဲ့သီးနှံတွေကိုပြောင်းလဲစိုက်ပျိုးလာကြပါတယ်။ဒါပေမဲ့တစ်တုံညာနှစ်ခွန်ဆစ်စင်ရေးနောက်ပိုင်းအခုလှပိုင်းနေအတွင်းရှမ်းမြောက်တခွင်မှာညီနောင်မဟာမိတ်တပ်ဖွဲ့တွေရဲ့တကြောပြန်ဆစ်စင်ရေးကပို့ပြီးတော့ကျေပြန့်လာပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ MNDAA ဟာကုကံဒေသရရှိရေးအတွက်လှုပ်လာတဲ့အကြောင်းဇူလိုင်လ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ
်။ MNDAA ဟာကုကံနယ်မြေအထူးဒေသတစ်ရရှိရေးဆိုပြီးလှုပ်ဆောင်လာပါတယ
်။မန္တလေးတိုင်းအတွင်းကမိုးကုတ်ရှမ်းပြည်နယ်ကချင်းရွှေဟော်နန့်ခမ်းသိန်းနီကုတ်ခိုင်ကွန်းလုံးလောက်ကိုင်းမန်တုံနတ်မတူခုပန်းနောင်ချိုကြောင်မဲလာရှိုနောက်ရခိုင်ပြည်နယ်တွင်းမှာလည်းငပလီတန်တွဲနေဆက်ကုံသွေးရရှိရာမောင်တော်လူဒေသတွင်းမှာတိုင်းရင်းသားလက်နက်ကင်အဖွဲ့များကနေရာယူလာနေပါပြီစစ်ကောင်စီဘက်ကလည်းလေးဆောင်တိုက်ခတ်မှုတွေရှိနေသလိုတိုက်ပွဲဖြစ်ဒေသတွေကိုဆက်နရိတ်ခါသဲယူမှုလည်းကန့်သက်ပါတယ်ကြောင်မဲဒေသကကိုနောင်နောင်ကအခုလိုပြောပါတယ်
ီရီဆိုရင်ကျွန်တော်ဒီဆိုင်ကယ်စီရီဆိုရင်တစ်တောင်းထိအောင်ဖြစ်သွားတယ်တလီတာဘူးဟုတ်လားကျွန်တော်တို့အစားရိတ်ခါတွေဆိုနှစ်ဆတက်သွားတယ်ကွာစီဆိုလည်းဒီလိုပဲဘာမှအခုဆိုင်နေတော့ပတ်စံရှိလို့တော့ဝယ်လို့မရတာရှိ
တိုက်ပွဲတွေချုပ်ရတဲ့နောက်ချုံမှာလဲကုံစင်းနှုတ်တက်တယ်လူဒေသခံတို့ကပြောပါတယ်ဒါပေမဲ့တိုက်ပွဲတွေအတွင်းစိုက်ခင်းနေမပြည့်စည်တာကြောင့်လာမဲ့သီးနှံအထွက်ရသည့်အရောက်မှာတော့ဒေတာရင်းစီးပွားရေးလက်ပတ်နိုင်မဲ့မူတစ်ခုရှိလာမယ်လို့မျှော်လင့်နေကြပါတယ်။လုံခြုံရေးကြောင့်အမြင်မဖော်လိုတဲ့နောင်ချူဒေတာကန်စိုက်ပျိုးရေးလုပ်ငန်းရှင်တို့က VOA ကိုအခုလိုပြောပါတယ်။အဲငါတို့က
ဘူးတော့အဲဆက်ပြေးကြည့်သွားကြပါတော့မှာဆက်ပြေးသွားမှာတော့ဒီကြတယ်ဘာကြောင်းထွက်လာမယ်ဆိုရင်လည်းကြောင်းပွဲရုံတွေကလည်းကြံခွန်းလာမှာပေါ့လားအဲ့ဒီကဘူးအခုရတဲ့ဆက်ရတဲ့ပုံတော့တိုက်ပွဲတွေတော့မရှိခဲ့တယ်။တော့ဒီနေရာဒီကုပ်ကဒီကုပ်ကလည်းကြောင်းပွဲလုံးတွေလည်းတော်တော်များများတော့ဟိုကပိတ်ကြီးနေရတာ။အခုတို့နိုင်ဘူးရဘလူးလာတော့လည်းမပြော။နောက်ကျတော့တို့ကဘလူးဘွားတွေချောင်းဘူးရတော့ဘူးတွေမှာဒီမှာတင်းင်းနဲ့ဆက်တယ်ရတော့ဆက်နေတယ်ဘလို့ကြံလာရေးသေးတယ်မှာ။ဟုတ်။တော့တဲ့ကျတော့နာမနာရေးသေးဘူး။နည်းနည်းချက်ပုံရတယ်ပွဲလုံးတွေတော့ကျွန်တော်ထင်တယ်ဗျာ။ဒါပေမဲ့တော့ဒီကိုယ်ယူပါအဲ့ဒါကြောင့်ဒီကာလာရီယာကတော့ဒီအိပ်ကချရီယာတော့ဒီလိုပုံလေကျွန်တော်ဂျမ်ဘုံရေးချရတယ်ခါညာရေးအရင်းနေရာချရတယ်
လက်ရှိမှာတော့ပြောင်းပွဲယုံတွေအပါအဝင်တီးနှံပွဲယုံတွေလည်းပိတ်ထားကြရပြီးမူဝါဒအသစ်အပြောင်းလဲကိုစောင့်ကြည့်နေကြကြောင်းသူကပြောပါတယ်လက်ရှိပြောင်းဆိုင်ခင်းတွေကတော့ဒီဇင်ဘာလလောက်မှမှထွက်မှာကြောင်းအဲ့ဒီအချိန်ရောက်ရင်စီးပွားရေးလုပ်ငန်းတွေအတွက်လမ်းကြောင်းတစ်ပေါ်လာမယ်လို့လည်းမျှော်လင့်နေတဲ့အကြောင်းသူက VOA ကိုပြောပါတယ်နောက်ချုံမှာတိုက်ပွဲတွေကြောင့်ဒေသုံထိခိုက်မှုတွေဖြစ်ပေမဲ့စိုက်ခင်းအများစုကမပြည့်စည်ဘူးလို့လည်းသူကပြောပါတယ်နောက်ချူဒေတာရင်းအဓိကစိုက်ပျိုးသီးနှံတစ်ခုကကြံစိုက်ပျိုးထုတ်လုပ်မှုဖြစ်ပြီးဒေတာရင်းတခြားဆက်တွေတိုက်ပွဲအတွင်းမပြည့်စည်ဘူးဆိုရင်တော့ကြံစိုက်ပျိုးထုတ်လုပ်သူတွေအတွက်မျှော်လင့်ချက်ရှိနေသေးတယ်လို့လည်းသူကပြောပါတယ်အရင်ဒီတော့လ
ည်းပြောတော့ကျွန်တော်တို့ပို့တယ်ကျွန်တော်တို့ဒီစိုက်လုံကကြတော့ဒီဒီနေ့တော့စုံနေမှာကြာနေတယ်အခုကျွန်တော်တို့ပြီးလာတော့အဲ့ညက်ကလည်းပြီးရတော့ဒီကိစ္စတော့အသက်ကိုဒီလိုကောင်းလေတိုက်ပွဲလည်းမဖြစ်သေးဘူး။အောင်လည်းကျွန်တော်တို့မပိတ်ထားသေးဘူး။စိတ်ရောမကြည့်ကြဘူးဆိုရင်တော့စိတ်ရောကတော့ဝယ်ပါပဲ။ဒါတော့သူစိတ်ရောလည်းဒီမှာခုနပြောလိုအများကြီးကိုရင်းနှီးမြှုပ်နှံတာလားဆိုတော့အောက်ပင်အများကြီးထိုက်ထားတဲ့ရှင်ပေါ်မှာလည်းနိုင်ရတော့ကြောက်နေမှာပဲ။တက်လေဘူးတော့ဟိုလာမသိတဲ့ရင်ဟိုလာတော့ပတ်ကျွန်တော်တို့ကျောင်းများသာဖြစ်စီရာဒီဇင်ဘာနောက်မှဒီဇင်ဘာနောက်ပုံကနေတော့မှသူစိတ်ရောသွားပြီးတော့
ဒါပေမဲ့ဒေတာတွင်အလုတ်အကင်တွင်နဲ့စီးပွားရေးပြန်လည်လဲပတ်နိုင်ရေးကစည်ရေးအခြေအနေပေါ်မှာမူတည်နေပါတယ်။ကြောက်မဲဒေတာကန်ကိုနောင်နောင်ကအခုလိုပြောပါတယ
်။ဓမ္မပိုရှံမရှိဘူးလေ။တော့ပတ်စံလည်းမရှိတဲ့ခါကျတော့တောင်တောင်ကိုဒီစောက်ဖို့တောက်ဖို့တွေဒုက္ခရောက်တယ်။ကိုပြန်ဆမယ်ဆိုရင်လည်းဘယ်တော့မှဒါကြီးကအလုတ်ကြီးကပြန်ဖွင့်မှမသိဘူး။အဲ့ချိန်မှာကျွန်တော်တို့မှလည်းခက်ခဲရှိတယ်ဒါတူးတည်းမဟုတ်ပါဘူးအကုန်လုံးမှပဲကျွန်တော်တို့မျိုးလုံးပဲအခုကအရန်ပုံပင်စိုးရင်နေတယ်ဆိုတော့ဒီစစ်ကြီးကဘယ်လောက်ထိကြာမလဲဆိုတော့ပဲစိုးရင်နေကြတာ
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလည်းပြည်မတဲကနေဆက်နေရိတ်ခါနဲ့စေဝါသေးယူပို့ဆောင်မှုကန့်သက်ခံထားတာဖြစ်ပါတယ်ဒါပေမဲ့နေဆက်ဂိတ်တွေကနေပြည်သူအချင်းချင်းကုန်သွယ်မှုကဖြစ်ထွန်းလာနိုင်တယ်လို့ပြည်သူလွတ်တော်မဟာဥဖေတန်းကသုံးသပ်ပါတယ်ရှင်
အဲ့နေဇာကိတ်တွေပေါ့ရခုတော့ကျွန်တော်တို့ထင်ပါတယ်အဲ့နေဇာကိတ်တွေရှိမှာပေါ့ပြီးတော့ရေကိတ်တွေရှိမှာပေါ့စစ်တေတို့ဘူးကြောင့်မောင်းတော့အဲ့လိုကိတ်တွေလည်းရှိပါတော့နေဇာဆိုတော့သူတို့ပြည်သူရှင်းချင်းအဲ့လိုကုန်ကူးသားရောင်းဝယ်မှုကတော့ဖြစ်လာနိုင်တယ်ပေါ့ကုန်တယ်ရှင်းဖြစ်လာနိုင်တယ်ပေါ့အစိုးရရှင်းချင်းဒါကဒါဆက်သွယ်မှုမရှိတဲ့တိုင်အောင်ပေါ့နော်ပြည်သူရှင်းချင်းအင်ဒီနေဇာတောက်လျှောက်ပေါ့အဲ့အင်ဒီယနေဇာဗင်္ဂလားဒေ့ရှ်နေဇာဒီလိုလမ်းကောင်းတဲ့နေရာတွေမှာကိတ်တွေဖြစ်လာနိုင်တယ်ပေါ့သူတို့လည်းကုံစင်းလို့ဆိုတာကဗျာကုံစင်းခတ်တဲ့နေရာကခတ်တဲ့နေရာကိုကုံစင်းတော့ပါတယ်ပေါ်တဲ့နေရာကတော့ဝင်လာမှာပေါ့ဟောဒါပေမဲ့အဲဒီလိုတရားဝင်ဂိတ်ဖွင့်ပြီးတော့အဲ့လောက်တော့မလွယ်ဘူးပေါ့နော်ပေါင်ကူဂိတ်တွေကအဲ့လိုပေါင်ကူလမ်းကြောင်းတွေကဝင်လာနေတာရဲ့အခြေအနေမျိုးရှိပါတယ်
ဒါကတော့မသိန်ကြီးထိုက်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းမှာတော့စစ်တပ်အာဏာသိမ်းလိုက်တဲ့အတွက်
သူ့ရဲ့အမှုပညာအိမ်မက်စွန့်ခဲ့ရသူအကြောင်းကိုတင်ပြပေးထားပါရယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်ပြောင်းလဲသွားတဲ့အခြေအနေတွေကြောင့်ရီမန်းချက်တွေအစီအစဉ်တွေစွန့်လွတ်လိုက်ရသူတွေထဲမှာအမှုပညာသမားတွေလည်းပါဝင်ပါရယ်နှစ်နဲ့ချီပြီးတော့သူစ조사ခဲ့ရတဲ့အမှုပညာအိမ်မက်တစ်ခုလက်ထကန်းအလိုမှာလွှတ်ချလိုက်ရပါရယ်ဆိုတော့တေးရွေတေးဆိုကိုလင်းထက်ရဲ့အတွေ့အကြုံတွေကိုမဆုမျက်မွန်ကဒီသတင်းမဲ့ရဲ့လူမှုရှုခေအစီအစဉ်မှာထပ်ဆင့်ပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါရယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်ဒီကိုယ့်ရဲ့အလုပ်အကိုင်တွေစိတ်ကူးရည်မှန်းချက်တွေကိုဆွတ်လွတ်လိုက်ရလူတွေထဲမှာအမှုပညာသမားတွေလည်းပါပါတယ်။ဆရာနာသိမ်းတဲ့အပေါ်ဆန့်ကျင်လို့ဖမ်းဆီးအရေးယူထောင်ချခံရသူတွေရှိသလိုဒီဖမ်းဆီးအရေးယူမှုတွေကြောင့်ပဲထွက်ပြေးတိတ်ဆောင်တောခိုနေကြရတဲ့အမှုပညာရှင်တွေလည်းမနှဲလှပါဘူး။လက်ရှိအခြေအနေမှာလည်းဒီအမှုပညာအလုပ်တွေကိုကြောခိုင်းထားကြတဲ့အမှုပညာရှင်တွေတော်တော်များများရှိနေပါတယ်။ဆရာနာသိမ်းလိုက်တဲ့အတွက်ကြောင့်ရှင်မန်းထားတဲ့ကိုယ့်ရဲ့အမှုပညာအလုပ်တွေကိုဆွတ်လုပ်လိုက်ရတဲ့အမှုပညာရှင်တွေထဲမှာတေးရေးဂီတာကိုကိုလင်းထက်လည်းပါပါတယ်။ The Art of Freedom Festival မှာ The Best Music Award အပါအဝင်ဂီတာနဲ့ပတ်သက်တဲ့ဆုတွေကိုရပူတဲ့ဂီတာဟုတစ်ယောက်ဖြစ်ပါတယ်။ဆရာနာသိမ့်လိုက်တာကြောင့်သူစီစဉ်ထားတဲ့အမှုပညာအလုပ်တွေကိုလက်လွတ်လိုက်ရတယ်လို့ကိုလင်းထက်ကအခုလိုပြောပြပါတယ်
။ကျွန်တော်ကညီမပြီမှာတော့ဒီတေးရဲ့စီရေးခြင်းအမှုနဲ့ကျွန်တော်အတမွေးအကြောင်းပြုတယ်ပေါ့နော်ဆိုတော့တစ်ဆက်ထဲမှာဂီတမှုလည်းလုပ်တယ်ပေါ့ဂီတမှုလုပ်တာတော့အဓိကတော့ရုပ်ရှင်တွေပေါ့အဲရုပ်ရှင်နောက်ခံတေးဂီတတွေကျွန်တော်တို့လုပ်ပါတယ်ပြီးတော့တစ်ဆက်ထဲမှာကျွန်တော်ကြောင်ညာခြင်းတွေအများဆုံးရေးပါတယ်ဆိုတော့ဒါကတော့ကျွန်တော်ရဲ့အဓိက main career အနေနဲ့လုပ်တယ်ပေါ့ဆိုတော့အာနာသိမီနောက်ပိုင်းမှာကျွန်တော်တို့ဒီ music production အကုန်လုံးက totally အလုံး close ရပ်သွားတယ်ပေါ့နော်ဆိုတော့ရပ်သွားတဲ့အခါကျတော့ကျွန်တော်တို့လောက်ကန်ရတာတွေဟိုဘာမှမရှိတော့တဲ့ဒီသာဖြစ်သွားတယ်ပေါ့နော်ဆိုတော့ကျွန်တော်ဆိုဒီအာနာသိမ့်ပြီးဒီအာနာသိမ့်ကျွန်တော်၄ရက်နေလောက်မှာပေါ့အာနာသိမ့်နေဒီရက်နေ၄ရက်နေလောက်မှာကျွန်တော်စာချုပ်တွေချုပ်ဖို့ပြင်ထားအမျိုးကြီးရှိတယ်ပေါ့ဆိုတော့ဒါတွေအကုန်လုံးလည်းရက်သွားတယ်ပေါ့ဆိုတော့ပြောရမယ်ဆိုရင်အကုန်လုံးဟိုရက်သွားတဲ့အနေဒါဖြစ်သွားတယ်ပေါ့ဒီလိုပဲကျွန်တော်ထင်တယ်အမှုပညာအတိုင်းဝန်းမှာရှိကြတဲ့ညီကောင်တို့ကဒုတိယချက်စီလေအဲ့လိုပဲဖြစ်လိမ့်မယ်ကျွန်တော်ဒီလိုပဲယူဆရတယ်ပေါ့ဟုတ်ကဲ့
အခုတော့ကိုလင်းထက်ကဒီအမေရိကန်မှာရောက်နေတယ်ဆိုတော့တကယ်လို့များပေါ့နော်မြန်မာနိုင်ငံမှာဆက်ရှိနေမယ်မြန်မာနိုင်ငံကရဲ့အခြေအနေကလည်းဒီအာနာသိမ်းထားတာမျိုးမဟုတ်ဘဲနဲ့အရင်အခြေအနေမျိုးဆက်ရှိနေမယ်ဆိုရင်တော့အခုချိန်မှာဂီတနဲ့ပတ်သက်လို့ဘာအလုပ်တွေလုပ်နေမယ်လို့ရောပြောနိုင်လဲရှင
်ကျွန်တော်ရဲ့ main အဓိက main career ကတော့ဒီကြောင်ညာခြင်းနေဖြစ်တယ်တော့ကြောင်ညာတွေလည်းဆက်ပြီးတော့လုပ်နေမှာပေါ့နော်ကျွန်တော်တို့ကဒီကြောင်ညာနဲ့ပတ်သက်ပြီး company လေးကျွန်တော်ခြင်းနေလုပ်တဲ့ provide လုပ်တဲ့ produce လုပ်တဲ့ company လေးတခုကိုကျွန်တော်ထားထားတယ်နောက်အဲ့ဒီကနေပြီးတော့ကျွန်တော်ထပ်ပြီးတော့ career တစ်ခုတည်းတက်ရွှေ့လာတာဒီရုပ်ရှင်နောက်ခံတေးဂီတာပေါ့ဆိုတော့ကျွန်တော်ရုပ်ရှင်နဲ့ပတ်သက်ပြီးပိုပြီးစိတ်ဝင်စားလာတယ်ပေါ့ဆိုတော့ရုပ်ရှင်တေးဂီတာတွေကိုဖန်တီးရတဲ့အနေအထားမှာကျွန်တော်ဆက်ပြီးရှိနေမယ်လို့ကျွန်တော်ဒီလိုပဲယူဆရပေါ့နော
်အခု American မှာတော့ဒီ Colin Ted ဒီဟိုနေဦးတော်လန်ရေးရမုံငွေပွဲတွေဆိုတာတွေ့ပါတယ်ဆိုတော့ကိုပိုင်အတွက်ကအမှုပညာအလုပ်တွေကိုဘယ်လောက်လုပ်ဖြစ်လဲရှင
်အခုအချိန်ဒီမှာတော့အဲ့လိုရေးဖြစ်တာတော့ကျွန်တော်တို့ရေးလိုက်တိုင်းလေဒီတော်လန်ရေးနဲ့ပတ်သက်တဲ့အချက်တွေပဲပြန်ပြီးတော့လုပ်ဖြစ်နေတယ်ပေါ့နော်တခြားသောချင်းတွေတခြားသော music တွေတော့ကျွန်တော်တို့မလုပ်ဖြစ်ဘူးပေါ့နော်ဆိုတော့ကျွန်တော်နဲ့ပတ်သက်တဲ့ဒီဟိုဇန်ညွန်ရေးရဲ့ coding တော့ကျွန်တော်ပြောဖြစ်နေတယ်ကျွန်တော်တို့အကြည့်ဓာတ်တွေပျောက်နေတယ်အဲ့လိုကျွန်တော်တို့အမှုပညာနဲ့ပတ်သက်ပြီးတော့ဖန်တီးဖို့ရန်အတွက်အလုံးကိုကျွန်တော်တို့ဟိုစူးစမ်းယူနေရတယ်ပေါ့နော်ကျွန်တော်တို့ဆို guitar guide light ပြီးတော့နောက်တစ်ခုခုနကိုယ့်ရေကိုယ့်မြင်မဟုတ်ဘူးဒီမှာလည်းအလုံးဓာတ်တွေကတော့ဟိုပြောရမယ်ဆိုရင်တော့ဟိုအခက်ခဲကိုယ်စီရောရှိကြတယ်ပေါ့နော်ဆိုတော့ဟုတ်စစ်ဖြစ်တာတွေရောတခြားဟာတွေရောနိုင်ငံကဒီလောက်အခက်အခဲဖြစ်နေတဲ့အချိန်ကြားထဲမှာဆိုတော့လုံချင်ကိုင်းစစ်စိတ်တွေလည်းနဲတော့နဲနေတယ်ပေါ့နော်ဆိုတော့ဒါပဲအမှုပညာသမားဆိုတဲ့အခါကျတော့အမှုပညာနဲ့ပတ်သက်တဲ့ဖန်တီးခြင်းနဲ့စိတ်တွေကမကုန်ဘူးမကုန်တဲ့အခါကျတော့ဒီမှာတော်လိုင်းနဲ့ပတ်သက်လို့ရန်ပုံငွေပွဲတွေရှိတယ်အဲဒီတောက်လျှောက်လုပ်နေတဲ့ပွဲတွေမှာကျွန်တော်တို့အနေနဲ့ပါဝင်ပြီးတော့ကိုတက်နိုင်တဲ့အားနဲ့ပေါ့နော်ဒါတော့တောက်လျှောက်ကိုကျွန်တော်ဆက်ပြီးတော့လှုပ်ဆောင်နေမျိုးရှိပါတယ်ဟုတ်
ကိုလင်းထက်ရေးခဲ့တဲ့တခြင်းတွေထဲမှာပြောရမယ်ဆိုရင်ဒီ2013ခုနှစ် Sea Game အတွက်ကိုရေးခဲ့တဲ့တခြင်းကဒီ theme song အဖြစ်နဲ့အရွေးခံခဲ့ရပါတယ်ဆိုတော့ဒါနဲ့တစ်ဆက်တည်းမေးချင်တာကမြန်မာနိုင်ငံကဟိုအမှုပညာသမားတွေပေါ့လေကိုလင်းထက်တို့လို့ဒီအမှုပညာရှင်တွေအနေနဲ့ကဒီအရှေ့တောင်အာရှနိုင်ငံတွေမှာရှိတယ်တခြားအမှုပညာရှင်တွေနဲ့ရှင်လို့ရှိရင်အခုအချိန်မှာဒီအခြေအနေအချိန်ခါကြောင့်ပေါ့နော်ဖန်တီးနိုင်စွမ်းမှာနောက်ကျကျန်ခဲ့တယ်လို့မြင်လားရှင်
ဟိုပြောလို့ရတာပေါ့နော်ကျွန်တော်တို့ရဲ့အဓိကတိုက်ပီပါပြဿနာကဒီဥပဒေပေါ့နော်ဒီအမှုပညာနဲ့ပတ်သက်တဲ့ဥပဒေကိုကျွန်တော်တို့မပြင်ဆင်နိုင်သေးဘူးပေါ့နော်ဆိုတော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ rise နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အလွန်နည်းတယ်ပေါ့ဒီ2015နောက်ပိုင်းပေါ့နော်သူကဘာလဲဆိုတော့ app တွေထွက်လာတယ်ဒီ app တွေကနေပြီးတော့မှတစ်ဆင့်ဒီဟိုအခကျင်းငွေတွေပေးပြီးတော့မှနားထောင်လို့ရတဲ့ပုံစံဖြစ်လာတော့အမှုပညာသမားတွေတော်တော်များအဆင်ပြေလာဒါပေမဲ့ Dikala atau tu ni mahu elu tu juice tu hamil pun, no. So banyak kalau elu kena lepas, so orang tu rile tuat tuar ni pun. So alunga tu boleh join tu, tengen orang di sini mah platform ni kono piak kono ni pun. Piak kono ni kahjaro, jenar international baru di platform ni kono asyik ni ni kahjaro. Music industry lepas tu ya. Aku di leshi sini baru jenar music industry bahannya lepas mah. Mati orang ni taro jauh lah, mana? So contohnya di mana di kalau aku YouTube sih, mana Facebook tu baru dia ni perlu tua ni aje. Tapi alu ber di se anak tinggi dan aku bayar di setak ke chain ni jauh mulu so orang ni kena kahani perlu pay suram ni sih ni kahjar. Tapi alat yang no pun yang jauh ni, ya alu pilih ni taro sih mana, mana? Tapi aik jari ni ber contohnya ni macam ni, kalau ni ada ni tu tua tua perlu lom ni jauh ni contohnya ni orang ni. Tapi ni macam tu masuk lo. นุบิญญาลุมะลุบเบเนี่ยแหละရှင်ตาลุไม่อยากเลยเนาะสรุปคราวจะถ้าริโอจู้ซาไปแล้วไล่ชาเนี่ยอันนี้ดาผิดดาวตุ๊เมียนักงานเนี่ยก็โซลูชั่นเนาะเพียงอคุยอีกเนี่ยอันตรายชื่อดาวสรุปอัปเดตแล้วกางๆตรงลงยาได้ภูมิยาแล้วอันตรายอีกกาไว้ไปทาเลยสรุปคราวจะเราพูไปแล้วอเส้นพี่ดาวเนาะ
အခုနောက်တစ်ဆက်တည်းမေးချင်တာတစ်ခုပေါ့နော်အဲ့ဒါကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဖရီးဒမ်အော့အက်စ်ပရက်ရှင်မှာအနုပညာသမားတွေအတွက်ကဒါတဲ့အရေးကြီးမယ်လို့ထင်ပါတယ်တော့ကိုလင်းထက်ဆိုရင်လည်းကိုရေးချင်တာပေါ့နော်တရေးတရားအနေနဲ့ကိုရေးဖွဲ့ချင်တာကိုလွတ်လပ်လပ်ရေးဖွဲ့နိုင်မှသာလေကိုရဲ့စိတ်ကြိုက်ဖန်တီးမှုဆိုတာမျိုးဖြစ်မှာပေါ့လေဆိုတော့အဲ့ဒါမျိုး
ြီးမှာတော်တော်ဟိုဖွင့်ပြလာတယ်လို့ပြောလို့ရတယ်2015နောက်ပိုင်းမှာတော့ပို့ပြီးဖွင့်ပြရတယ်ပေါ့နော်ဆိုတဲ့ခါကျတော့ဟိုလွတ်လပ်စွာရေးသားခွင့်တော့လွတ်လပ်စွာပြောဆိုခွင့်တော့ဒီလူ့ခွင့်ရေးတော့ဆိုတဲ့ဟာကတော့ဒါကြက်ကြက်လောက်လောက်អော်လာတယ်ပေါ့နော်ဆိုတော့ပြောလာတဲ့အနေထားနေပြီအခုအာနာသိမ်းပြီးနောက်ပိုင်းမှာလုံးဝအားလုံးကိုအတိပြန်ပြီးတော့ပိတ်ချတဲ့အနေအထားမျိုးပြန်ဖြစ်လာတယ်ဆိုတော့ခါကျတော့ဒါပေမဲ့အရင်တုန်းကလို့တော့ဟိုဟိုလုံးဝပြီးဆိုတော့လုံးဝ dark လောက်လိုက်ပြီးတော့ပိတ်လိုက်လို့ရတဲ့အနေအထားတော့မဖြစ်ဘူးမဖြစ်ဘူးဆိုတာနီးပညာအားဖြင့်ပေါ့နော်နီးပညာရဲ့အကူအညီကြောင့်ကျွန်တော်တို့အဲဒီဘက်ကဟိုဟိုကျွန်တော်တို့ပေးခြင်းတဲ့ message တွေပို့ခြင်းတဲ့သတင်းတွေကိုတော့အခုချိန်ထိပို့လို့ရနေတာပေါ့နော်လုံးလို့ရနေတယ်ပြည်စဲပဲဖြစ်တယ်ပေါ့သို့တော်ညာ limitation ဖြစ်တာတော့ပြည်တွင်းမှာရှိကြတဲ့အမှုပညာရှင်တွေအတွက်ကြတော့ဆိုလို့ရှိရင်ဒါအရာကို limitation ဖြစ်လုံနေပေါ့နော်သူတို့ကြတော့လေဒီအန်ရီဂျာတွေမှာဟိုလောက်ရကန်ရတာရှိတဲ့ခါကျတော့ဟိုနည်းနည်းတော့ခက်ခဲတယ်ပေါ့နော
် American ပြည်တော်စုမှာရောက်နေတဲ့တေးရီဂီတာမှုကိုလက်ထက်ဖြစ်ပါရဲ့ရှင်ဆရာနာတင်လိုက်တဲ့အတွက်ရှင်းမှန်းထားတဲ့အမှုပညာအလုပ်တွေကိုဆွတ်လွတ်လိုက်ရသူတွေကတယောက်ဖြစ်ပါတယ်နင့်တဲ့ချီတိဆောက်လာတဲ့အိမ်မက်တွေရုတ်တရက်ပြောင်းသွားပြီမဲ့ဒီအိမ်မက်တွေကိုဒီနေ့မှာတော့ပြန်ပြီးတော့အကောင့်ထဲပေါ်နိုင်မယ်လို့ယုံကြည်နေကြစေဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်ရဲ့လူမှုရှုခင်းအစီအစဉ်မှာရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင်
သမရဟောင်းဒေါ်နယ်ထရမ့်ကိုဒီသတင်းပတ်နောက်ပိုင်းပါတီကိုစားပြုသမရလောင်းဖြစ်တဲ့ဝင်ကြီးညာဖို့စီစဉ်ထားတဲ့ Republican Party နိုင်ငံတော်ဆိုင်ရာညီလာခံဒီကနေ့ Wisconsin ပြည်နယ် Milwaukee မြို့မှာစတင်မှာဖြစ်ပါတယ်။ Federal အစိုးရလူမျိုးအရေးရှိတွေကတော့ပြီးခဲ့တဲ့စနေနေ့မဲဆွယ်ပွဲမှာဒေါ်နယ်ထရမ့်ကိုလှုပ်ရှားမှုစ조사ခဲ့သူနဲ့ပတ်သက်လို့မေးခွန်းထုတ်ဆရာတွေရှိနေစေဖြစ်ပြီးစုံစမ်းစစ်ဆေးနေကြတယ်လို့ပြောပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ရွေးကောက်ပွဲမှာဆက်စည်းအုံပွဲပြုလုပ်နေစဉ်ဇူလိုင်လ23ရက်စနေနေ့ကတနက်နဲ့လှုပ်ကြံပစ်ခံရတာဟာဒီမိုကရေစီအတွက်ကောင်းတဲ့လက္ခဏာလို့မမြင်ကြောင်း NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VO ကိုပြောပါတယ်ဒီမိုကရေစီရှင်သန်မှုအတွက်နိုင်ငံရေးအကြမ်းဖက်မှုတွေအခုလိုဖြစ်နေတာဟာဒီမိုကရေစီကိုချိမ့်ချောက်မှုဖြစ်တယ်လို့လည်းဒေါ်စင်မအောင်ကပြောပါတယ်ခင်ဗျာသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့မဲဆွတ်စည်းရုံးပွဲအတွင်းတနတ်သမားရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားခဲ့တဲ့အငြိမ်းစားမိသားဝန်တန်းကိုရီကွန်ပရီရာတိုအတွက်အောက်မေ့ပွဲအခမ်းအနားမနေ့ကပန်ဆယ်ဗေးနီးယားပြည်နယ်ဘတ်လာမြို့ဘက်ဖလိုမိသားတပ်ဖွဲ့မှကျင်းပပါတယ်။မိသားအဆောက်အုံထိပ်မှအနက်ရောင်ဖဲချိုးအနစ်တွေတပ်ဆင်ထားပြီးကိုရီကွန်ပရီရာတိုတုံးခဲ့တဲ့မိသားဝတ်စုံနဲ့အသုံးဆောင်တွေကိုချိတ်ဆွဲထားခဲ့တာပါ။Wisconsin ပြည်နယ်မှာ Milwaukee မြို့မှာဒီကနေ့စတင်ကျင်းပတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံအတွက်တက်ကြွလှုပ်ရှားသူတွေဆန္ဒပြပွဲနဲ့ခြေတက်ပွဲတွေစီစဉ်ဖို့ကျင်းပနေကြပါတယ်။တရီသားဖြစ်ချခွင့်စီးပွားရေးမြတ်တာမှုရွှေပြောင်းဝင်ရောက်လာသူတွေအရေးဂါဇာစစ်ပွဲဆုံးသက်ရေးတောင်းဆိုချက်တွေကိုအများကအာရုံစိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ်ခင်ဗျာ။
န Now, so yeah, the engine you go, goes on wind line up your big air up your barrage, digging in a season tolo yemuga, go send your barrage. Sabine Saya engineer Rigaro, Kila William, Rod McLean Chibarish, Jabaga Sumoma, Dina season move it out where you did Sabig air up your barrage. View you go Nadora singer at Rajesu two wet in Shibarish, view ye Dora Shemiane de Gua, Yamapi do be that alone, say Chana, go jamma, baby, I wigwalu, Luya Sanari, Pijabadishin.
This program has